Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေခင်ဗျာ American ပြည်ထောင်စု Washington မြို့တော် VOA American အတန်းကနေ2015ခုနှစ်နိုဝင်ဘာလ26ရက်ကြာသပတေးနေ့ညအစီအစဉ်ကိုမြန်မာ Channel 9 9:00 နာရီကနေ 10:00 အထိ line လိုမီတာ24 25 32 50နဲ့ line လက်မီတာ190လောက်ကနေတိုက်ရိုက်ထုတ်လည်နေပါခင်ဗျာဒီကနေ့ညအတွက်အစီအစဉ်မူကတော့ကျွန်တော်အောင်ပ
ါမင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမက်ခင်ပြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါIS စစ်သေးကြွားတွေကိုနိုင်ငံတကာပူးပေါင်းတိုက်ခိုက်ရေးအနောက်မဟာမိတ်တွေတွန်းအားဆက်ပြေးနေပါတယ်။ရုရှားတိုက်လေယာဉ်ကိုတူရကီကပစ်ချပြီးနောက်ပိုင်းနှစ်နိုင်ငံကြားအပြန်အလှန်အပြင်းထန်ပြောနေကြတော့ပါပဲ။အသက်82နှစ်အရွယ်အကျဉ်းချတရုတ်သတင်းစာဆီယာမားကိုပြန်လွှတ်ပေးလိုက်ပါပြီ။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။ဒီကနေ့ညတင်ဆက်ပေးမယ့်ထိပ်တန်းရသတင်းတွေထဲမှာတော့
ဒီမိုင်ဟောင်းเนี่ยเวลาปล่อยโฮมลอยแต่ละเตือนนะครับแต่ละปีเนี่ย
ဒါတော့ဒီထိုင်းနိုင်ငံကလွယ်ကထုံးလို့ခေါ်တဲ့မီထွန်ပွဲတော်မှာလူငယ်တွေကိုဘလို့စပင်ဒီဇိုင်းမျိုးတွေညှက်ပေးခဲ့လဲဆိုတာကိုစံသားဆရာတူကရှင်းပြသွားတာပါ။အမေရိကန်ပြည်ထောင်စုကမြို့တချို့မှာဆီးရီးယားဒုက္ခသည်တွေကိုလက်ခံထားဖို့အရေးအငင်းပွားမှုတွေရှိနေတာ။နောက်ဒီမြေမြုံပိုင်းအုံပြုတဲ့နိုင်ငံအနည်းငယ်မှာမြန်မာနိုင်ငံဆက်လက်ပါဝင်နေတာစတဲ့သတင်းတွေပြင်နောက်ပိုင်းမှာလည်းအပတ်စဉ်စီစဉ်နေဖြစ်တဲ့ကျန်းမာရေးမြမရေးတုံးသက်ချက်နဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကုကြကြော်သိန်းနဲ့မက်ခင်ပြူထရီကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
ပြင်သစ်နိုင်ငံပါရီမျိုးတော်ကိုဂျမ်ဘက်တက်ခတ်ခံရပြီးတဲ့နောက် IS စစ်သွေးကြောအဖွဲ့ကိုတက်ခတ်ရေးနိုင်ငံကညွန်မောင်းအဖွဲ့ကိုချက်တွင်ဖို့အနောက်မဟာမိတ်နိုင်ငံတွေဒီကနေ့ဆက်ပြီးတွန်းအားပေးနေကြပါတယ်။ Syria က IS စစ်သွေးကြောတွေကိုညွန်မောင်းအဖွဲ့လေကြောင်းတက်ခတ်မှုမှာပူးပေါင်းပါဝင်ဖို့ရာအခုမဟုတ်ရင်ဘယ်တော့လဲလို့မေးခွန်းထုတ်ပြီးတော့ညွန်မောင်းအဖွဲ့နဲ့ပူးတွဲတက်ခတ်ဖို့ပြည်ထောင်ဝန်ကြီးချုပ် David Cameron ကလွှတ်တော်မှာတင်ပြပါတယ်။ညွန်မောင်းအဖွဲ့ရဲ့တက်ခတ်မှုမှာပြည်ထောင်နိုင်ငံပူးပေါင်းပါဝင်ဖို့အမေရိကန်သမ္မတ Barack Obama နဲ့ပြင်သစ်သမ္မတ François Hollande ကတိုက်တွန်းထားတယ်လို့ Mr. Cameron ကပြောပါတယ်။ဣရက်က IS စစ်သွေးကြောအဖွဲ့ကိုညွန်မောင်းအဖွဲ့ကလေကြောင်းတိုက်ခိုက်မှုမှာပြည်တွင်းကပါဝင်ခဲ့ပေမဲ့ဆီးရီးယားမှာတော့မပါသေးပါဘူး။ဒီကိစ္စကိုမဲခွဲဆုံးဖြတ်မယ်လို့ကင်မရွန်ကပြောထားပေမဲ့အတည်ပြုနိုင်တယ်လို့တေချာမှပဲလုပ်မယ်ဆိုတာပြောပါလေ။ဒီတော့တွင်မှာပဲပြင်သစ်သမ္မတ François Hollande ဟာဒီကနေ့ရုရှားနိုင်ငံကိုသွားပါတယ်။ပြင်သစ်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုမှာပူးပေါင်းပါဝင်ဖို့ရုရှားသမ္မတ Vladimir Putin ကိုဆွဲဆောင်စီရင်ရည်သူကကြိုးစားတာပါ။
တူရကီနဲ့ဆီးရီးယားနယ်စပ်နာမှာဒီသတင်းပတ်အစောပိုင်းကရုရှားတိုက်လေယာဉ်တစ်စင်းကိုတူရကီကပစ်ချလိုက်ပြီးတဲ့နောက်ရုရှားနဲ့တူရကီအကြအပြင်းထန်အပြန်အလှန်ပြောဆိုရတဲ့ဒီကနေ့အထိဆက်ဖြစ်နေတော့မှာပဲတူရကီဟာ IS စစ်သွေးကြွအဖွဲ့အစည်းကနေရေနံနဲ့သဘာဝကျွမ်းဝင်ဝင်နေတယ်လို့ရုရှားကဆွဆွဲတာကိုတူရကီသမ္မတ Recep Tayyip Erdogan ကဒီကနေ့မှညင်းပါတယ်ရုရှားဘက်ကတော့တူရကီကတင်ပို့ကုန်တွေအပေါ်ကန့်သတ်ချက်တွေကိုတင်းကျပ်လိုက်တဲ့အကြောင်းဒီကနေ့မှပဲကြေညာပါတယ်IS သွေးကြွတွေကိုတူရကီကတိုက်ခိုက်နေတာဟာအငင်းပွားဝယ်ရာမရှိဘူးလို့အန်ကာရာမြို့တော်မှာဒေသဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံချိန်အတွင်းသမ္မတအာဒိုဝန်ကပြောပါရယ်စစ်သွေးကြွတွေစီကနေဝယ်နေတယ်လို့တူရကီကိုဆွဆွဲသူဘယ်သူမှမဆိုသူတို့ရဲ့ဆွဆွဲချက်တွေကိုတတ်သိပြဖို့သူကတောင်းဆိုပါရယ်စစ်သွေးကြွအုပ်စုအတွက်အထူးကဝင်ငွေအရင်းအမြစ်ဖြစ်တဲ့ရေနံတွေတူရကီနယ်စပ်တွေမှာခိုးထုတ်ခိုးသွင်းတာတွေကိုရပ်ပစ်ဖို့ကြိုတင်လှုပ်ဆောင်နေတယ်လို့လည်းသူကပြောပါရယ်တူရကီကတင်ပို့တဲ့စားသောက်ကုန်တွေအပေါ်အပိုဆောင်စစ်ဆေးတာတွေလုပ်သွားမယ်လို့ရုရှားကဒီကနေ့အစောပိုင်းမှာကြေညာထားပါတယ်။တူရကီကိုရုရှားကတန်ခတ်အရေးယူတယ်ဆိုတာကိုရုရှားဆိုရပြောခွင့်ရတူကညင်းမိမယ်။အစွန်ရဝါရရဲ့ချင်းချောက်မှုအပါအဝင်အကြောင်းမျိုးမျိုးနဲ့ကန့်သက်ချက်အစ်စ်တွေကိုချမှတ်တာဖြစ်တယ်လို့ဆိုပါရရှင
်။အမေရိကန်ပြည်နယ်အာဏာပိုင်တွေဟာဆီးရီးယားဒုက္ခသည်တွေကိုလက်မခံဘူးဆိုပြီးငြင်းဆန်ခွင့်မရှိဘူးလို့အမေရိကန်ဖက်ဒရယ်ဆိုရကတတိပြလိုက်ပါတယ်။ဒုက္ခသည်အခြေချနေထိုင်ခြင်းဆိုင်ရာယုံ OPR ညွှန်ကြားရေးမှူးကပြည်နယ်တွေမှာရှိတဲ့အခြေချနေထိုင်ရေးဆိုင်ရာဌာနတွေကိုဗိုလ်ထူးနဲ့ရဲဆွဲနဲ့ပေးပို့တဲ့စာထဲမှာအဲ့ဒီလိုသတိပေးထားတာပါ။ OPR ကရမုံငွေထောက်ပံ့တဲ့အကျိုးခံစားခွင့်နဲ့ဝန်ဆောင်မှုတွေကိုဒုက္ခသည်တယောက်ရဲ့မူလနိုင်ငံဒါမှမဟုတ်ကိုယ်ွယ်တဲ့ဘာသာကိုအခြေခံပြီးပြည်နယ်တွေကငင်းဆန်ခွင့်မရှိဘူးလို့အစီအစဉ်အကြီးအကဲ Robert Curry ကပြောပါတယ်။မလိုက်နာတဲ့ဘဲပြည်နယ်မဆိုဥပဒေကိုချုပ်ဖောက်တာဖြစ်ပြီးအရေးယူခံရနိုင်ခြင်းရှိတယ်လို့ Houston Chronicle စာဆောင်မှာကနဦးဖော်ပြတဲ့စာထဲ Curry ကသတိပေးထားပါတယ်။ Republican တွေအများစုဖြစ်တဲ့ပြည်နယ်ဥထုရေးမှူးနှစ်ဒါဇင်ကျော်ကဆီးရီးယားဒုက္ခသည်တွေဟာလက်မခံနိုင်တဲ့လူမျိုးရင်းအန္တရာယ်ရှိနေတယ်ဆိုပြီးသူတို့ပြည်နယ်တွေမှာအဲ့ဒီဒုက္ခသည်တွေကိုအခြေချနေထိုင်စေမဲ့ဖက်ဒရယ်အစိုးရရဲ့အစီအစဉ်ကိုတားဆီးမယ်လို့အခိုင်အမာပြောထားကြပါတယ်။ပြည်ထောင်နိုင်ငံပါရီမျိုးတွေကိုတိုက်ခိုက်တဲ့အကြမ်းဖက်သမားတွေထဲမှာဆီးရီးယားဒုက္ခသည်တွေနဲ့ရောပြီးဥရောပကိုဝင်လာသူအနည်းဆုံးတဦးပါနေတယ်ဆိုတာသိပြီးတဲ့နောက်စိုးရိမ်မှုတွေမြင့်တက်လာတာပါ။လာမယ့်နှစ်တွင်ဆီးရီးယားဒုက္ခသည်1000ကိုလက်ခံဖို့ဒီမိုကရက်တစ်ပါတီကသမ္မတဘရက်ကိုဘာမာကအစီအစဉ်နေတာပါ။
အာဖဂန်နစ္စတန်နိုင်ငံကွန်ဒူးစ်မြို့ကနယ်စည်းမထားဆရာဝန်များအဖွဲ့ MSF ရဲ့စစ်ရုံကိုဘုံးကျဲတိုက်ခိုက်ခံရတဲ့ဖြစ်ရပ်နဲ့ဆိုင်တဲ့ဒီအမေရိကန်စစ်ဖက်ရဲ့အစင်ကန်စာထွက်လာပြီးတဲ့နောက်တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့ MSF အဖွဲ့အကြီးအကဲကထပ်ပြီးတော့တောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့လအစောပိုင်းကဖြစ်ခဲ့တဲ့ဘုံးကျဲတိုက်ခိုက်မှုဟာလူရဲမာရီမှုကြောင့်ဖြစ်တယ်ဆိုတာသူတို့စုံစမ်းစစ်ဆေးမှုကစန့်စစ်ခဲ့တယ်လို့အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်ကြီးကြပ်တမှုကပြောပါတယ်။ ကွန်ဒူးစ်မြို့ကပြစ်မှတ်တစ်ခုကိုအမေရိကန်တပ်ဖွဲ့တွေကမှောင်ရင်သတ်မှတ်ခဲ့တယ်လို့စစ်ဘက်စုံစမ်းစစ်ဆေးချက်မှာပြောထားပါတယ်။အဲဒါကြောင့်ဒီစေးယုံကိုလေကြောင်းကနေနိုင်ယူဝက်ကြာပုံကျဲတိုက်ခိုက်ခဲ့ပြီးဆရာဝန်တွေနဲ့လူနာအများစုဖြစ်တဲ့လူပေါင်း30ထက်မနည်းသေဆုံးခဲ့ပါတယ်။ပုံကျဲတိုက်ခိုက်မှုအတွက်အမေရိကန်ကတာဝန်ခံပေမဲ့လည်း MSF အကြီးအကဲကတော့အစင်ခံစားရဲ့ခိုင်မာမှုအပေါ်မေးခွန်းထုတ်ဆဲပါပါကိုပစ်ခတ်နေမှမသိပဲနဲ့ပြစ်မှတ်တစ်ခုကိုပစ်ခတ်အောင်မယ်ဆိုတာကအတော်လေးထိတ်လန့်တုန်လို့ဆရာကောင်းပါတယ်လို့ MSF အကြီးအကဲဂျေဆင်ခွန်းကပြောပါတယ်။တိုက်ခတ်မှုမှာပါဝင်တဲ့စစ်ဘက်တာဝန်ရှိသူတွေကိုဖြစ်လာနိုင်ခြေအရေးယူမှုမတိုင်ခင်တာဝန်တွေကနေဆိုင်းငံ့ထားတယ်လို့အမေရိကန်ကြီးတဲ့ဗိုလ်ချုပ်ကြီးဂျွန်ကမ်ဘဲလ်ကပြောပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့ไลโดมิเตอร์24กิโลเฮิรตซ์12395ไลโดมิเตอร์25กิโลเฮิรตซ์11965ไลโดมิเตอร์32กิโลเฮิรตซ์9235ไลโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไลไลมิเตอร์190กิโลเฮิรตซ์1905รู้เนี่ยว่าทุ่งเล่นปีนี่ว่าเลยครับเนี่ย
พี่เอก็นี่จตาปริญญาเบ็ดตริญญาโกได้ย้ายเสร็จแล้วทุ่งเล่นนี่ပါတယ်နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့ထောင်ချထားတဲ့အသက်82နှစ်အရွယ်တရုတ်စာနယ်ဇင်းသမားတူကိုဆေးကုသဖို့ဆိုပြီးတရုတ်အနာဘဏ်တွေကပြန်လွှတ်ပေးလိုက်ပါတယ်။တည်င်းစာဆီယာမာဂေါယူရဲ့ထောင်တန်းကို9နှစ်ကနေ9နှစ်ထိတရားရုံးတစ်ခုကဒီကနေ့ရှော့ချလိုက်ပြီးနိုင်ပိုင်းတွင်မှာပဲသူ့ကိုပြန်လွှတ်ပေးလိုက်တဲ့အကြောင်းနိုင်ငံပိုင်တည်င်းဌာနကနေကြေညာတာပါ။ဂေါဟာနှလုံးရောဂါခံစားနေရတာမို့ဆေးကုသမှုခံယူဖို့ပြန်လွှတ်ပေးရေးဆက်ကြိုးစားသွားမယ်လို့တရားရုံးစွန့်ဖက်ချက်ထွက်ပြီးတဲ့နောက်သူ့ရဲ့ရှေ့နေတွေကပြောခဲ့ပါသေးတယ်။1989ခုနှစ်မှာ TMN ရေမြင်ဆန္ဒပြပွဲကိုဆွေရောကနှိမ်နှင်းဖြိုခွဲလိုက်ပြီးတဲ့အချိန်တုန်းကလည်းနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုဆိုတဲ့စွဲချက်နဲ့ပဲကာဂိုထောက်တန်း6နှစ်ချမှတ်ခဲ့ဥပါတယ်အထောက်ထားအမှတ်9လို့သိကြတဲ့အစိုးရစာရွက်စာတမ်းတစ်ခုကိုသတင်းမီဒီယာကိုပေးခဲ့တယ်လို့ဆွဆွဲပြီးဒီနေ့အစောပိုင်းကသူ့ကိုထပ်ပြီးထောင်ချတာပါအဲ့ဒီစာရွက်စာတမ်းကိုသူကပေါက်ကြားစေခဲ့တာမဟုတ်ဘူးဆိုတဲ့အထောက်ထားလျှားယုံကိုတင်ပြခဲ့တယ်လို့ရှေ့နေတွေကပြောပါတယ်သူ့ကိုထောင်ချတာဟာနိုင်ငံရေးပြောကမကင်းတဲ့လောက်ရဖြစ်တယ်ဆိုပြီးပြည်ပအစိုးရတွေနဲ့လူ့အခွင့်အရေးဖွဲ့တွေကပြစ်တင်ရှုတ်ကြပါတယ်နိုင်ငံပေါင်း73နိုင်ငံကအမျိုးသမီးနိုင်ငံရေးအကျဉ်းသူအကြောင်း20ရဲ့ဖြစ်ရပ်တွေကိုအထူးဖော်ထုတ်ပြီးသူတို့လွတ်မြောက်ရေးလှုပ်ရှားတဲ့အမေရိကန်ပြည်ထောင်စုရဲ့ Free the 20 Social Media စီးရုံးလှုပ်ဆောင်မှုမှာကောက်ယူလဲပါဝင်ပါတယ်
။ကိုရီးယားနိုင်ငံအကြားဆက်ဆံရေးပြန်ကောင်းလာအောင်လုပ်ဖို့ရည်ရွယ်တဲ့ဆွေးနွေးပွဲတစ်ခုရဲ့အကြောင်းအရာတွေကိုချမှတ်ဖို့တောင်မြောက်ကိုရီးယားနိုင်ငံတာဝန်ရှိသူတွေရဲ့လုပ်ငန်းစဉ်ဆွေးနွေးပွဲကိုဒီကနေ့လုပ်ပါရယ်။အလဲလက်အစင်တာဝန်ရှိသူတွေရဲ့အစည်းအဝေးကိုပေါမုံကျွန်းအပြည့်ရဲ့ခြေရွာမြောက်ကိုရီးယားဘက်ခြမ်းမှာလုပ်ကြပါ။အစည်းအဝေးရဲ့ရည်မှန်းချက်တွေကိုရဖို့သူ့ဘက်ကအကောင်းဆုံးလုပ်သွားမယ်လို့တောင်ကိုရီးယားစစ်ဆေးညှိနှိုင်းရေးမှူးချုပ်ကင်ကီဝွန်းကအစည်းအဝေးတက်ဖို့မတွားခင်စွန့်မြူရွာမှာသတင်းတောက်တွေကိုပြောပါရယ်။နိုင်ငံအခြားအဓိကကိစ္စရပ်တွေထဲမှာကိုရီးယားကျွန်းဆွယ်နှစ်ချမ်းကွဲသွားတာကြောင့်လူငယ်တွေဆယ်စုနှစ်ပေါင်းများစွာကလေးကကွဲကွာခဲ့ကြတဲ့မိသားစုတွေပြန်လည်ပေါင်းစည်းကိစ္စလည်းပါပါတယ်။နောက်ကိစ္စတစ်ခုကတော့မြောက်ကိုရီးယားဘက်ခြမ်းမှာရှိပြီးတော့သွာလာလည်ပဲ့ကွင်ရပ်ဆိုင်ထားတဲ့ကွန်ကန်းတောင်ကဘာလက်ခီးသွွားလုပ်ငန်းဆိုင်ရာသဘောတူညီချက်ရဖို့ပါ။မြောက်ကိုရီးယားနယ်ခြားဆောင်တပ်ဖွဲ့ဝင်တဦးကတောင်ကိုရီးယားခီးတဲ့တဦးကိုပြစ်ခတ်ပြီးတဲ့နောက်အဲ့ဒီတောင်ကိုလည်ပဲ့ကွင်ပိတ်ထားတာပါ။ကိုရီးယားဆွေးနွေးပွဲတွေဟာတိတ်ကြီးအောင်မြင်မှုရတဲ့သမိုင်းကြောင်းတော့မရှိပါဘူး။2013ခုနှစ်မှာအဆင့်မြင့်ဆွေးနွေးပွဲတွေလုပ်ဖို့နောက်ဆုံးကြိုးပမ်းခဲ့ချိန်တုန်းကဆွေးနွေးပွဲမတိုင်ခင်တည့်ရက်မှာပဲပြတ်ခဲ့ပါရယ်။စီဝေးတက်ဖို့တောင်ကိုရီးယားဘက်ကထိတ်တန့်တာဝန်ရှိသူတွေကိုမလုပ်ဘူးဆိုရင်မြောက်ကိုရီးယားကအကြောင်းရှာခဲ့တာကြောင့်ဖြစ်ပါရယ်ရှင်
။ကင်ညာနိုင်ငံမှာနိုင်ငံတော်အလားရဲ့အဖြစ်ကြေညာထားတဲ့ဒီကနေ့တက္ကသိုလ်တစ်ခုမှလုပ်တဲ့ပိုဟန်မင်းကြီး Francis ရဲ့ဝတ်ပြုဆုတောင်းပွဲကိုလူထောင်ပေါင်းများစွာတက်ရောက်ပါရယ်။ပိုဟန်မင်းကြီးဟာသူ့ရဲ့ကားလေးနဲ့နိုင်ပေါင်းများစွာကြောင်ဂျိုပြီးစောင့်နေကြတဲ့လူကြီးကြားတွေကနေဖြတ်ပြီးနိုင်ရိုဘီတက္ကသိုလ်ကိုသွားပါတယ်။ဝိပုစုတောင်းပွဲတွင်သူကလူငယ်တွေကိုဥတီမိန်ကြပါတယ်။နိုင်ငံရဲ့လူငယ်လူကိုမိမိအနေနဲ့အထူးနီးလန်းတစ်ခုနဲ့ပန်ကြားလိုပါကြောင်းအာဖရိကအစဉ်လာတွေရဲ့ကြီးမားလာတဲ့တန်ဖိုးတွေဉာဏ်ပညာကြီးမြင့်မှုဖျားသခင်မိန့်ကြားချက်ရဲ့တစ္ဆာတရားသင်တို့ပြိုရွယ်မှုရဲ့ကြီးမားကျယ်ပြန့်တဲ့အတွေ့အယူတွေကဘိုးဘီတရားမျှတတဲ့အားလုံးပါဝင်ပြီးလူသားဂုဏ်သိက္ခာကိုလေးစားတဲ့လူအဖွဲ့စည်းတက်ကိုပုံဖော်ရေးလှုပ်ဆောင်တဲ့နေရာမှာလမ်းညွန်ပြသပါစေလို့ပုံရမင်းကမိန့်ပါတယ်။မိသားစုနဲ့ကလေးငယ်တွေရဲ့အရေးပါပုံကိုလည်းပုံရမင်းကအလေးနဲ့ထားမိကြပါတယ်။ဖရဲသခင်ရဲ့အမည်နာမတော်ကိုအသုံးပြုပြီးအစွန်းရောက်ယူဝါဒရိုက်သွင်းတာနဲ့အကြမ်းဖက်တဲ့လုပ်ရက်တွေကိုကာကွယ်ဖို့ရဆွေးနွေးပြောဆိုကြရမယ်လို့ကင်ညာနိုင်ငံရဲ့မြို့တော်မှာခရစ်ယာန်နဲ့မွတ်စလင်ခေါင်းဆောင်တွေကိုပုံရမင်းကြီး Francis ကအစောပိုင်းမှာမိန့်ခဲ့ပါသေးတယ်။ဘာသာစုံဆွေးနွေးပြောဆိုတာဟာမဖြစ်မနေလုပ်ရမယ့်ကိစ္စဖြစ်ပြီးရွေးချယ်စရာတခုတည်းတည်းဒါမှမဟုတ်စိန်ကြတဲ့ကိစ္စတခုမဟုတ်ပါဘူးလို့ဗာတီကန်နန်းတော်ရဲ့တန်ကူစလဲအဖွဲ့အစည်းဆက်ရာနိုင်ရိုဘီမြို့တော်မှာလုပ်တဲ့ဘာသာစုံဆွေးပွဲတွင်ပုံရမ်းမင်းကမိန့်ပါတယ်
။ဒီကနေ့အမေရိကန်ပြည်ထောင်စုမှာကျေးဇူးတော်နေ့အထင်မဲ့အားလည်းရဖြစ်ပြီးမိသားစုတွေစုံတွေ့ကြစားသောက်ကြရှော့စင်းတဲ့ရောင်းနာတွေကိုလိုက်ဝဲကြတဲ့နေ့ဖြစ်ပါတယ်။ သမရဝါမကသူ့ရဲ့ဒီသတင်းပတ်အပတ်စဉ်မိန့်ခွန်းမှာပြည်သူတွေကိုပျော်ရွှင်ပွဲရာကျေးဇူးတော်နေ့ဖြစ်ပါစေလို့ဆုမွန်ကောင်းတောင်းပေးခဲ့ပြီးအမေရိကန်ပြည်တော်စုမှာပုံမကောင်းမှုနဲ့အနာဂတ်ဘဝတွေနဲ့မိသားစုတွေတည်ဆောက်နိုင်ဖို့ရွှေ့ပြောင်းလာကြတဲ့အမျိုးသားအမျိုးသမီးတွေကိုလက်ကမ်းကြိုဆိုတဲ့အမေရိကန်ရဲ့သမိုင်းကိုလည်းမိန့်ခွန်းထဲမှာထင်ဟပ်ပြောသွားခဲ့ပါတယ်။အခုလိုကျေးဇူးတော်နေ့မှာအမေရိကန်တို့ရဲ့ကြီးမြတ်လာတဲ့စေတနာရက်ရောမှုကိုသမရကအတိအမှတ်ပြုပြောခဲ့ပါတယ်။နိုင်ငံတော်ဝန်မှပြည်သူတွေဟာဒီလိုကျေးဇူးတော်နေ့မှာစေတနာဝင်ထမ်းကြတာတပါးသူတွေကိုကူညီပေးကြတာတွေကတက်တည်ပါပဲလူသူကပြောသွားပါတယ်။နှစ်စဉ်နိုဝင်ဘာလရဲ့၄ရက်မြောက်ကြာသပတေးနေ့ကိုကျေးဇူးတော်နေ့အဖြစ်နဲ့သတ်မှတ်ထားတာပါ။ကျေးဇူးတော်နေ့အပြီးနောက်တစ်နေ့ကတော့ခရစ်မတ်နဲ့နှစ်သက်ကူကာလအတွက်ဈေးဝယ်ကြတဲ့ရာသီအစဖြစ်ပါတယ်။ဒီနေ့ကျေးဇူးတော်နေ့အထိမ်းအမှတ်အဖြစ်သမ္မတဘရက်အိုဘားမားကအစင်လာတိုင်းလူငင်းခွင့်ပေးလိုက်တဲ့ချက်ဆင်ကတော့အဘေးလိုအမည်ရတဲ့ချက်ဆင်ဖြစ်ပြီးဒီချက်ဆင်ကအင်မီရောချက်ဆင်တောင်ငုံလို့ခေါ်တဲ့ခြံကြီးထဲမှာအသက်တက်ဆုံးနေသွားရတော့မှာပါ။အသက်ချမ်းသာခွင့်ပေးလိုက်တဲ့ Honest လို့ခေါ်တဲ့နောက်ထပ်ချက်ဆင်ကောင်ကတော့သူ့ရဲ့အသက်အနည်းလုံခြုံရေးကိုအကာအကွယ်ပေးဖို့ထုတ်မပြောတဲ့နေရာတစ်ခုမှာထိန်ထားတယ်လို့သမ္မတဥပမာကဟာသလို့ပြောခဲ့ပါသေးရဲ့ရှင်။
2015ခုနှစ်တွင်ကမ္ဘာလုံးဆိုင်ရာအပူချိန်မြင့်တက်ပြီးမှတ်တမ်းတင်ထားသမျှထဲမှာအပူဆုံးနှစ်ဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာတည်ရောက်ချက်တွေကြောင့်ကမ္ဘာလုံးဆိုင်ရာအပူချိန်ဟာစက်မှုဖွံ့ဖြိုးတဲ့ခေတ်မတိုင်ခင်အချိန်ကရှိခဲ့တဲ့အပူချိန်ထက်1ဒီဂရီဆယ်လ်ဆီယပ်ပိုတိုးလာတယ်လို့ကမ္ဘာမိုးလေဝသအဖွဲ့ WMO ရဲ့အကြီးအကဲကပြောပါတယ်။ဒါဟာတိတ်ကူစိုးရင်စရာဖြစ်ပြီးတော့ထုတ်လွှတ်လိုက်တဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေဟာလေထုထဲမှာရှိနေပြီးဆယ်စုနှစ်တွေကနေရာစုနှစ်တွေအထိအချိန်အကြာကြီးဆက်ရှိနေပါတယ်လို့ WMO ရဲ့အကြီးအကဲ Michel Darou ကပြောပါတယ်။အပူချိန်မြင့်တက်ရတာဟာကမ္ဘာကြီးပူနွေးလာတာနဲ့သမုဒ္ဒရာသွင်ပြင်လက္ခဏာတစ်ခုဖြစ်တဲ့ El Niño ကြောင့်ဖြစ်တယ်လို့ WMO အကြီးအကဲကပြောပါတယ်။ပြည်ထောင်နိုင်ငံပါရီမြို့တော်မှာ2015ခုနှစ်ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံကျင်းပဖို့သတင်းတစ်ပတ်လိုမှာပဲအခုအစီအစဉ်ခန်းစာထွက်လာတာပါ။ဗိုလ်ဒူးနေမှာသမ္မတဘရက်အိုဘားမားကလက်မှတ်ရေးထိုးအတည်ပြုလိုက်တဲ့ကာကွယ်ရေးဆိုင်ရာ30ဥပဒေအရအမေရိကန်စစ်ခွေးတွေကိုတာဝန်ကနေအနာပေးတဲ့အခါအမေရိကန်ပြည်ထောင်စုကိုပြန်ခေါ်ရမှာဖြစ်ပြီးသူတို့ကိုကင်တွယ်ခဲ့သူတွေကငွေစားဖို့အခွင့်အရေးအရင်ဆုံးရမှာဖြစ်ပါတယ်ခင်ဗျာ
။
နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးခဲ့တာပါ။အခုတော့သတင်းဆောင်ပါတွေကိုဆက်လက်တင်ဆက်ပေးမှာပါ။မြမအင်းကြီးချင်းထိုင်းနိုင်ငံမှာနေဆင်ကျင်းပတဲ့လွိုက်ကထုံပွဲတော်ကိုထိုင်းပြည်သူတွေဆင်နွှဲကြတဲ့အခုလိုချိန်မှာတိုင်းပြည်ရဲ့အနာဂတ်နဲ့လုံခြုံရေးအတွက်စဉ်းစားဆွေးနွေးနေကြသူတွေလည်းအများပြားရှိပါတယ်။ဒီအကြောင်းချက်မှတ်မျိုးကနေ VOA သတင်းတောက် Steve Sanford ပေးပို့ထားတဲ့သတင်းဆောင်ပါကိုမက်ခင်ဖြူထွေးကတင်ပြပေးမှာပါခင်ဗျာ
။ထိုင်းနိုင်ငံမြောက်ပိုင်းမှာနေဆင်အစင်လာမပြတ်ပြောင်းနိုင်စီမီနဲ့ပန်းမှန်တွေကိုချင်းငယ်တစ်ခုထဲမှာထည့်ပြီးမြစ်ထဲကိုမီးမျောကြတဲ့ထိုင်းတို့ရဲ့ရိုးရာလွိုက်ကထုံပွဲတော်ဟာတနစ်တာမကောင်းမှုတွေကိုအဝေးကိုမောက်ထုတ်ဖို့ဆိုတဲ့အတိတ်ပဲဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကရက်သားဆူရောက်ကိုဖယ်ရှားပြီးလက်တလောစစ်တပ်အုပ်ချုပ်မှုအောက်မှာရှိနေတဲ့ထိုင်းနိုင်ငံမှာကြီးလက်ဒေသကပြည်သူအများပြားကတော့လယ်သမားတွေကိုဦးစားပေးတဲ့အရင်ဆူရလက်ထက်မူဝါဒတွေကိုပြန်လိုချင်နေကြပါတယ်။ဒါပေမဲ့အသက်85နှစ်အရွယ်တာကမ်ဒွန်းကော်လိုရွာသူရွာသားတွေကတော့အခုလိုဆန္ဒအဖြစ်ကိုပဲတိုင်းပြည်ဘေးကင်းလုံခြုံတာကိုလည်းမြင်ကျင်ကြပါရစေ
။ကြောင်နာတဲ့လက်ကငုံ
ကျမတို့တိုင်းပြည်မှာမကောင်းတဲ့ကံကြမ္မာတွေကိုမကြောက်စေချင်တော့ပါဘူး။ဗုဒ္ဓဖေဟာကျမတို့ကိုကြီးရှုဆောင်မပေးဖို့ဆုတောင်းပါတယ်။မကောင်းတဲ့ကံကြမ္မာတွေပဋိပက္ခတွေနဲ့ပြည်တွင်းစစ်တွေမဖြစ်စေချင်ပါဘူး
။ဒေသခံစပင်းညက်ဆိုင်တခုကဆက်ကျော်တဲ့လူငယ်တွေကတော့တိုင်းပြည်ရဲ့နိုင်ငံရေးပြဿနာတွေထက်ဖက်ရှင်အကြောင်းအရာတွေမှာပဲပို့ပြီးတော့စိတ်ဝင်စားနေကြတာပါ။စပင်းရဆီယာအာမီပါပူလန်ရဲ့နောက်ဆုံးစပင်းဒီဇိုင်းဖန်တီးမှုကတော့ကောင်းကင်ထက်မီးဖို့မြန်လွတ်တာတွေဟာအန္တရာယ်ဖြစ်နိုင်တယ်ဆိုတဲ့အခြေတင်ပြောဆိုမှုတွေအတွက်အဖြေပေးထားပါတယ
်။
ချင်းမှန်မှာဒီလိုပွဲတော်အချင်းဆိုရင်ကောင်းကင်မှာမီးဖို့မြန်တွေအများကြီးလွတ်ကြပါတယ်။ဒီလိုမီးဖို့မြန်တွေကလေရင်တွေကိုသွားထိခိုက်တာတခြားထိခိုက်ဖြစ်စည်းရတယ်ဖြစ်နိုင်ပါတယ်။ကောင်းတာမရှိပါဘူး။ဒါကြောင့်လဲမီးဖို့မြန်မလွတ်ဘဲနဲ့မီးဖို့မြန်ကိုအခုလိုကောင်းနေပေါ်မှာပုံဖော်လိုက်တာကပိုပြီးကောင်းပါတယ်။
ဒီနေ့လပိုင်းကထုံပွဲတော်ဟာထိုင်းနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တာ18လပြည့်တဲ့အချိန်လေးဖြစ်ပါတယ်။အာဏာသိမ်းမှုနောက်ပိုင်းထိုင်းနိုင်ငံမှာအစိုးရဆုံးပုံဖောက်ခွဲတိုက်ခိုက်ခံရမှုနဲ့ကြုံတွေ့ခဲ့ရတယ်လို့လွတ်လပ်ခွင့်တွေဖိနှိပ်ခံရတာနဲ့လည်းပြည်သူတွေကြုံနေရတာပါ။သိမ်းမကြခင်ကပါရီမြို့မှာအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ကမ္ဘာတဝန်းမှာလုံခြုံရေးတိုးမြှင့်ချထားဖို့အာရုံစိုက်ဆောင်ရွက်နေကြချိန်ထိုင်းပြည်သူတွေကတော့သူတို့ရဲ့စိုးရိမ်မှုတွေကိုလွန်ကထုံပွဲတော်မှာရင်းနဲ့အတူမျှော်ပြီးရှစ်ဆက်ဘာတွေဖြစ်လာမလဲဆိုတာကိုပဲမျှော်လင့်အဆောင်စားနေကြပါရဲ့ရှင်။
ထိုင်းနိုင်ငံကလော့ကထုံပွဲတော်ကြောင့်မက်ခင်ဖြူထွေးကတင်ပြပေးသွားတာပါ။အခုတော့ဒီဒုက္ခသည်တွေလက်ခံမှုအရေးအငင်းပွားမှုတွေရှိနေတဲ့အကြောင်းသတင်းဆောင်မကိုတင်ဆက်ပေးမှာပါ။ဒုက္ခသည်အများစုကိုလက်ခံထားတဲ့ American ပြည်အောင်စုအနောက်အလယ်ပိုင်းကမြို့လေးတစ်မြို့ဟာသူ့ရဲ့မူဝါဒတွေကိုပြောင်းလဲဖို့ပြင်ဆင်နေပါပြီ။ Paris မြို့အကြမ်းဖက်မှုအပြီး Indiana ပြည်နယ်အုပ်ချုပ်ရေးမှူးဟာသူ့ပြည်နယ်ထဲမှာ Syria ဒုက္ခသည်တွေကိုလက်မခံတော့ပါဘူး။ ဖိုဝိန်းမျိုးကလေးကအခုတော့ဘေးကင်းလုံခြုံမှုနဲ့ပေါ်ရွေးပြူငါမှုတွေအကြားကွဲလွဲနေတဲ့အကြောင်း VOA သတင်းတော့ Caroline Presidy သတင်းပေးပို့ထားတာကိုကိုငင်းချမ်းကတင်ပြပေးထားပါရခင်ဗျာ
ဘူးဆေးဝအတွက်ဒါဟာလွတ်မြောက်ရနေရာမှာဒုတိယနှစ်ဖြစ်ပါတယ်ပထမတန်းចောင်းသားလေးအတွက်ဒီမနက်စာဟာအရန်ကိုတန်ဖိုးကြည့်ပါတယ်သူ့ရဲ့ဘဝအစ6နှစ်လောက်ကထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းမှာနေခဲ့ရတာပါအဲ့ဒီမှာသူ့မိဘတွေကအလုတ်ကျန်းသမားအဖြစ်28နှစ်လောက်လောက်ကင်ခဲ့ပါတယ
်လေဟဒီလာအမေရိကန
်အမေရိကန်ပြည်တော်စုမှာအစားအသောက်တွေကကောင်းပါတယ်ကျမမိသားစုလည်းစိုးရင်စရာမရှိဘူးပေါ့
သူတို့မိသားစုဟာအခြားမြန်မာဒုက္ခသည်9000လောက်နဲ့အတူအမေရိကန်ပြည်တော်စုရဲ့အလယ်မှာရှိတဲ့အင်ဒီယားနာပြည်နယ်ဖို့ဝင်းမြို့မှာအခြေချနေထိုင်ကြတာပါသူ့အဖေပါလာကတော့အင်္ဂလိပ်စာသင်ကြားဖို့သွားတာပါဘူးဆေးဝါကလည်းအစိုးရမူလာတန်းကျောင်းမှာအင်္ဂလိပ်စာသင်ယူနေပါတယ်တင်ယူလွယ်ပြီးလေးလေးစားစားရှိတဲ့အတွက်ဆ iamma ချစ်တဲ့တပည့်ဖြစ်လာတယ်လို့ဆ iamma တွေကပြောပါတယ
်
ဒီကျောင်းရဲ့နေနမိတ်အတွင်းမှာနေထိုင်သူတွေဟာဘာသာစကားအမျိုး80လောက်ပြောကြပါတယ်ဖို့ဝင်းဟာဒုက္ခသည်တွေကြိုဆိုတဲ့မြို့အဖြစ်လူသိများပါတယ်ဒါပေမဲ့လည်း Paris မြို့အကြမ်းဖက်ခံရပြီးတဲ့နောက် Indiana ပြည်နယ်အုပ်ချုပ်ရေးမှူး Mike Pence ကသူ့ပြည်နယ်လုံခြုံရေးအန္တရာယ်ရှိမှဆိုတဲ့အတွက်ဘယ်စီးရီးယားဒုက္ခသည်ကိုမှလက်မခံနိုင်ဘူးလို့ပြောပါတယ်ဒါကြောင့်ဖုန်ဝင်းမျိုးတရားရုံးရှိမှဆန္ဒပြနေကြတာပါအခုလက်ရှိဒုက္ခသည်ဆစ်ဆေးတဲ့လုပ်ငန်းရှင်တွေဟာအမေရိကန်ပြည်ထောင်စုလုံခြုံရေးအတွက်လုံလောက်တယ်လို့ဆန္ဒပြသူတွေကပြောပါတယ်ခရစ်စမတ်ပွဲတော်နီးကပ်လာချိန်မှာတော့မြို့ကလေးအနေနဲ့သဘောထားကွဲလွဲနေပုံရပါတယ
် Why in the world aren't the ISIS the Muslim countries
ကဘာကြီးတဲ့မွတ်စလင်နိုင်ငံတွေအနေနဲ့သူတို့လူတွေသူတို့ဘာကြောင့်မကယ်ကြရလဲ
အခုလိုခြေနေမျိုးတွေမှာတခြားနိုင်ငံကလူတွေခေါ်လာဖို့ဆိုတဲ့ကိစ္စကိုတေချာရွေးချယ်စဉ်းစားစီချင်ပါတယ်။စီးရီးယားတခုတည်းကလူတွေအထွက်တည်းမကပါဘူး
။စီးရီးယားဒုက္ခသည်အရေးဟာလွယ်လွယ်နဲ့ပြီးသွားမှာမဟုတ်ပါဘူး။ဒါပေမဲ့အခုလိုနိုင်ငံရေးအကျပ်တဲကတော့ပြီးသွားမယ်လို့ဒီအဖွဲ့ကမျှော်လင့်နေပါတယ်။စီးရီးယားတွေအတွက် Full Wing ဆိုတဲ့ဒုက္ခသည်ကူညီရေးအဖွဲ့ကမူဝါဒပြောင်းသွားဖို့နဲ့နေစရာအိမ်ရှာဖွေရေးတွေကိုလှုပ်ဆောင်နေပါတယ်။ Kill Up ရေးနဲ့အခြားအဖွဲ့ဝင်တွေဟာဒုက္ခသည်တွေရဲ့ခီးစဉ်နောက်ကိုခြေရာခံလိုက်ပြီးဥရောပကနေပြန်လာတာမကြသေးပါဘ
ူး။မြန
်မာမိကွန်ကဘာလို့မရရမှာလဲ
။
ပူကောင်းမွန်တဲ့ဘဝကိုလူချင်းသူတွေဟာဘာကြောင့်အမေရိကန်ကိုလာလို့မရနိုင်ပါသလဲ
။ရှမ်းမိုခူးကတော့အစိုးရဆုံးဖြတ်ချက်တွေအပေါ်မှတ်ချက်မပေးပါဘူး။သူကတော့သူ့သားကိုဆရာဝန်ဖြစ်စေချင်တယ်လို့ပြောပါတယ်ခင်ဗျာ
။ကိုလွင်ချင်းချန်းတင်ပြပေးသွားတာပါ။အခုတော့ဒီမြေမြိုမိုင်းနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ပြပေးမှာပါ။ကမ္ဘာပေါ်မှာမြေမြိုမိုင်းအသုံးပြုတဲ့နိုင်ငံအနည်းချင်းမှာမြန်မာနိုင်ငံဆက်လက်ပါဝင်နေပြီးပြည်ရင်းချင်းချင်းတည်ဆောက်နိုင်မှသာမိုင်းပါပြောင်ရေးအစီအစဉ်တွေအောင်မြင်နိုင်မယ်လို့ဒေသခံလူခွင့်လှုပ်ရှားသူတွေကပြောပါတယ်။ဒီနှစ်2015ခုနှစ်ထဲမှာပဲလက်နက်ကင်6ဖွဲ့ကရှိတဲ့ကရင်ပြည်နယ်ထဲမှာအစိုးရနဲ့လက်နက်ကင်တပ်ဖွဲ့တွေကမိုင်းအသုံးပြုမှုတွေဆက်ရှိနေရုံပဲလို့လည်းဆိုပါတယ်။မိုင်းမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံရဲ့ပြည်တွင်းစစ်အခြေကြဆုံးဖြစ်ခဲ့တဲ့ကရင်ပြည်နယ်အတွင်းမှာအစိုးရနဲ့ကရင်လက်နက်ကိုင်တွေကြားအပြစ်ခတ်ရစရေးလုပ်ခဲ့တာဟာ3နှစ်ကျော်ရှိပြီဖြစ်သလိုကရင်လက်နက်ကိုင်3ဘွဲ့နဲ့လည်းတနိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်။ဒါ့ပေမဲ့လည်းမြေမြုံမိုင်းအသုံးပြုမှုတွေကတော့2015ခုနှစ်အထိရှိနေသေးပဲဆိုပြီးကရင်လူ့အခွင့်အရေးအဖွဲ့ KHRG ကဆိုပါတယ်ဒီအတွက်ဘယ်အစိုးရလက်ထက်မှာပဲဖြစ်ဖြစ်ပြည်တွင်းညီညွတ်ရေးကိုအမှန်တကယ်တည်ဆောက်နိုင်မှသာမိုင်းရှင်းလင်းရေးကိစ္စတွေကိုဆောင်ရွက်နိုင်မှာဖြစ်တယ်ဆိုပြီးကရင်လူ့အခွင့်အရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစောဝေလေးကပြောပါတယ
်ဒီကရင်တိုင်းဒေသလက်နက်ကန်တဲ့မြန်မာစစ်ရတပ်မတော်တွေကအကြီးခတ်တဲ့မျိုးတွေကိုအဲ့လိုစပြတ်သွားမရှိသေးလေးလေးမရှိသေးတဲ့ကြောင့်အမှမြန်မာထုတ်တာတော့ကျွန်တော်တို့မသိစီရသေးပါဘူးအဲ့လိုမျိုးနောက်ပြီးတော့လာမယ့်အစိုးရမှလည်းလက်နက်ကန်တွေအဖွဲ့တစ်ဖွဲ့နဲ့တစ်ဖွဲ့အကြားသူတို့တို့ဒီညီကြိုင်းမတည်ဆောက်နိုင်သေးသေးတော့မြန်မာတွေကသူတို့အဲ့လိုလာမယ့်အစိုးရရဲ့ဖြစ်ဖြစ်သူမြန်မာတွေထုတ်ဖို့အကောင့်ထပ်ပေါ်နိုင်ဖို့အတွက်သူတို့အတွက်နည်းနည်းခက်ခဲနေမယ်ဒီမြန်မာထုတ်ဖို့အတွက်ကအစိုးရတစ်ခုတည်းထုတ်ချင်တယ်နဲ့ထုတ်လို့မရဘူးတိုင်းရင်းသားနဲ့လက်ကန်လက်နက်ကန်ရောမြန်မာအစိုးရဟိုတိုင်းအစိုးရရောနှစ်ခုနှစ်ဖက်စလုံးသူတို့သဘောတူမှသာလေအဲ့လိုမျိုး systematic demand တွေကိုသူတို့အကောင့်ထပ်ပေါ်နိုင်ပါလိမ့်
မြေမြုံမိုင်းရှင်းလင်းရေးနဲ့ပတ်သက်လို့အစိုးရနဲ့ကရင်လက်နက်ကိုင်အဖွဲ့တွေအနေနဲ့တိတိယောက်ယောက်ရှင်းလင်းဖယ်ရှားတာမျိုးတွေတိတ်မတွေ့ရဘူးလို့လည်းသူကဆိုပါတယ်။နိုဝင်ဘာလ26ရက်နေ့မှာပဲကရင်လူ့အခွင့်အရေးအဖွဲ့ကအစိုးရကစားတစောင်းထုတ်ပြန်ရမှာ2015ခုနှစ်အတွင်းမှာပဲအစိုးရနယ်ကြားဆောင်တပ်တွေနဲ့ကရင်လက်နက်ကိုင်တွေမိုင်းအသုံးပြုမှုတွေရှိနေသေးကြောင်းဖော်ပြထားပါတယ်။ဒီအကြောင်းကိုလည်းစောဝေလေးကဆက်ပြောသွားပါတယ်။
မြန်မာအစီအနေကြဆောက်တာရဲ့စစ်တပ်စခန်းပြီးမှလည်းသူတို့မြို့မိုင်းထားထောင်တာတွေကျွန်တော်တို့ ဒီစီရတဲ့ပါကြောက်လဲဆိုတော့ယောသားတွေကမင်းတို့မှထမထောင်ဆောင်ကောင်းသူတို့မသိဘူးဒါပေမဲ့ကျွေးကညမျိုးမသားနေမိပြီးမှအဲမှာကျွတ်တီမှသူတို့သိရတာပေါ့အစ်ထောင်တာကကျွန်တော်တို့တွေးရှိရပါသေးတယ်စုပ်ပြီးပြောလို့မရစင်မှာ BJS စစ်တပ်စခန်းကသူတို့ဒီအမဲပြစ်ထောင်တာတွေကိုထောင်တာရှိပါသေးတယ်ထောင်တာရှိပါသေးတယ်သူပြည့်သူတို့စစ်တပ်စခန်းကိုကာကွယ်ဖို့အတွက်ပေါ့နော်အဲဒီရေလောင်တမလိုမျိုးအခုအကောင့်တွေတော့မပေါ်ရသေးဘူးဒီ2015ပြင်မှာပဲအဲဟာစီတန်လိုမျိုးနေရာတွေမှာမြို့မှာရှိတယ်နောက်ပြီးတော့တချို့သောနေရာမှာတဖို့တကောလောတကပဲကဲ DKB နဲ့ဒီမြန်မာစစ်တပ်ဒီတိုက်ပွဲဖြစ်နေတဲ့အချိန်မှာ DKB ကသူတို့တိုက်လိုက်တိုက်တယ်နောက်ပြီးတော့တချို့နေရာမှာမြို့မှာတွေခြားထားတော့ရွာသားတွေမကြည့်ဘူးမကြည့်တော့ရွာသားတွေအဲ့လိုမျိုးဒီ2015ပြည့်မှာရှိမြို့မှာတွေတနေနေတာရှိတယ
်မြို့မှာရဲ့အသုံးပြုမှုပိတ်ပင်တားမြစ်ခြင်းနိုင်ငံတကာစီးရုံးလှုပ်ဆော်ရေးအဖွဲ့ICBL ရဲ့အစီရင်ခံစာမှာလည်းကရင်ပြည်နယ်ပါဝင်မြန်မာနိုင်ငံရဲ့တိုင်းနယ်ပြည်နယ်၃ခုမှာမြင်းမြုပ်မိုင်းအသုံးပြုမှုအများအပြားပြန့်နှံ့နေတယ်ဆိုပြီးပါရှိပါတယ်။ဒေသခံကရင်ပြည်သူအများစုကတော့ဘဝရှင်သန်ရည်တည်ရေးအတွက်လုတ်ကင်စားတော့ဖို့မြင်းမြုပ်မိုင်းရှင်းလင်းပေးဖို့တောင်းဆိုနေတယ်လို့လည်းကရင်လူခွင့်ရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစောဝေလေးကပြောပါတယ်
အမကြီးဒီနေမှာစစ်တပ်တွေအနည်းဆုံး6ဖွဲ့လောက်ရှိတယ်ဆိုတော့သူတို့တစ်ဖွဲ့နဲ့တစ်ဖွဲ့သူတို့ပြီးခတ်တိုက်ခိုက်နေတဲ့ခြေပြည့်စေတခြားအကြောင်းမျိုးကြောင့်ဖြစ်စေသူတို့မြေမြုပ်မိုင်းတွေထောင်တယ်သူတို့ကတော့ဒီရသူရသားတွေကိုပြစ်မှတ်ထားတာမဟုတ်ဘူးဒါပေမဲ့ကျွန်တော်တို့ရဲ့သူတည်သနာရဲ့ဟိုတင်ရလာရဆိုပြစီလိုက်လို့ရှိရင်အများအပြည့်ဟိုတင်မြေမြုပ်မိုင်းနေမိတာအမြင်နေမိတယ်ပြီးတော့ဒေတာရတာရတာတရားပြီးချုပ်ကြည့်လိုက်လို့ရှိရသားတွေအများကြီးအများဆုံးကြည့်တဲ့အခါကျတော့အမှတချို့သောနေရာမှာရွာသားတို့များဘယ်လိုတောင်းဆိုလဲဆိုတော့ဒီမြို့မိုက်ပြဿနာကိုသူတို့မြို့မိုက်ကိုထုတ်ပြပါလို့ရွာသားတို့များသူတို့တောင်းဆိုတယ်သူတို့တောင်းဆိုတာဘာအတွက်တောင်းဆိုလဲဆိုတော့အသက်မြွာကြောင်းလောက်တဲ့အချိန်မှာသူတို့လှုပ်လှုပ်ချေချေနဲ့လောက်ခဲ့ရလှုပ်လှုပ်ရဖို့အတွက်သူတို့တောင်းဆိုတယ
်ကဘာပေါ်မှာမြင်းမြုံမိုင်းအသုံးပြုတဲ့နိုင်ငံအနေချင်းထဲမှာမြန်မာနိုင်ငံဆက်လက်ပါဝင်နေပြီးဆယ်စုနှစ်6ခုကျော်ကြာပြည်တွင်းစစ်ဖြစ်နေတဲ့ကရင်ပြည်နယ်မှာတော့2015ခုနှစ်အထိမြင်းမြုံမိုင်းတွေကိုလက်နက်ကင်တွေကအသုံးပြုနေဆဲဖြစ်ပါတယ်ရှင
်ကရင်ပြည်နယ်ဘက်ကဒီမြင်းမြုံမိုင်းနဲ့ပတ်သက်တဲ့အကြောင်းကိုမအေးမာကတင်ပြပေးသွားတာပါအခုတော့ကချင်ပြည်နယ်ဘက်ကသတင်းတစ်ပုဒ်ကိုဆက်တင်ဆက်ပေးလိုပါတယ်ဖားကန့်ဒေသမှာလူပေါင်း100ကျော်သေဆုံးခဲ့တဲ့အထိမြေပြိုကျမှုနဲ့ကြုံခဲ့ရပေမဲ့လည်းကျောက်စိမ့်တူဖို့ရှာဖို့ရဲ့လုပ်ငန်းတွေအခုခါမှပြန်လည်ပတ်နေကြပါပြီ။မြန်မာနိုင်ငံမြောက်ပိုင်းကအဖိုးတန်ကျောက်စိမ့်တူဖို့ရဲ့လုပ်ငန်းနဲ့ပတ်သက်လို့ဝေဖန်တာတွေထွက်ပေါ်နေချိန်မှာပဲ NDA နဲ့ရင်းပြီးတော့လှုပ်လှုပ်နေကြတာပါ။ဒီအကြောင်းရိုက်တာသတင်းဆောင်မကိုအခြေခံပြီးကိုအောင်လင်းဦးကတင်ပြပေးထားပါရခင်ဗျာ
။လူတရာကျော်ထက်မနည်းတည်ဆုံးခဲ့ရတဲ့မြေစာပုံပြုချမှုကြုံခဲ့ရတာသတင်းတစ်ပတ်တောင်မပြည့်ခင်မှာပဲလူရိုးလူစင်တိုင်းကျောက်စိမ့်ရှာတဲ့အလုပ်တွေကိုပြန်လည်လုပ်ကန်နေကြတာပါ။ပြီးခဲ့တဲ့စနေနေ့မှာတော့ကျောက်စိမ့်တူဖို့ရဲ့လုပ်ငန်းတွေကမြေစာပုံတွေပြုချတာကအောက်မှာရှိတဲ့အလုပ်သမားတွေရဲ့တဲတွေကိုဖုံးလွှမ်းပြီးထိခိုက်ဒေဆုံးမှုတွေကြုံခဲ့ရတာပါ။တေဆုံးပြောက်ဆုံးသူတွေကိုရှာဖွေလုပ်ငန်းတွေမနေ့တုန်းကအဆုံးမသတ်ခင်အထိတူဖို့ရရှိထားတဲ့အလောင်းအည်တွေအစွန်းတော့အနည်းဆုံး114ယောက်ထိရှိတယ်လို့လည်းဒေသခံအာဏာရှင်တွေကပြောပါရတယ်။တေဆုံးသူအများစုကတော့ကျောက်စိမ့်တူဖို့ရဲ့ကုမ္ပဏီကြီးတွေကစွန့်ပစ်ထားတဲ့မြေစာပုံတွေထဲမှာရေမစိကျောက်လို့ခေါ်ကြတဲ့ကျောက်စိမ့်အရင်းနှုန်းတွေလဲလံရှာဖွေကြတဲ့အလုပ်သမားတွေပါဝင်ကြပါတယ်။ဒီလောက်တဲ့အထိအန်ဒီရရှိနေပြီမလဲဖားကန်ကိုလာပြီးကြောက်ရှာကြတဲ့သူတွေအတွက်ကတော့ဒီလောက်ကိုပဲစွန့်စွန့်ဆဆဆက်လုပ်နေကြတာပါရခိုင်ပြည်နယ်ကနေဖားကန်မှာလာလုလုနေတဲ့ကိုသိန်းထွန်းကတော့ကြောက်တူးသမားတွေရဲ့အိမ်မက်တွေကအန်ဒီရတွေကိုတော့မကြောက်နိုင်ကြတော့ဘူးလို့ပြောပါတယ
်ခုနေမှာလောက်တော့ကတော့ဘာမှပိုင်မထူတော့ဘူးလို့အဲဒါကခုနေမှာတနေ့လောက်တာတနေ့စားဆိုတော့ဘာမှမထူဘူးလေဒီနေ့ကသူတော့ပြမချက်ကြီးကြီးနဲ့တလုံးတားလဲလောပန်းပြည့်တဲ့နေရာဆိုတော့အကောင်လုံးကလာကြ
လူထိခဲ့တိစုံမှုရဲ့ကြုံနေရတဲ့ကျောက်စိမ့်တူဖို့ရေးလုပ်ငန်းကပြဿနာတွေကိုဟန်တားနိုင်မှုလွတ်တော်မှာအရေးကြီးဆိုတဲ့တင်သွင်းသွားဖို့စီစဉ်နေတယ်လို့လည်းကချင်ပြည်နယ်အမတ်တေမဲဆန္ဒနယ်မြေကအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးခက်ထိန်နံက VOE ကိုပြောဆိုထားပါတယ်။ကျောက်စိမ့်တူဖို့ရေးလုပ်ငန်းလုပ်ကိုင်နေကြတဲ့ကုမ္ပဏီပေါင်း50ကျော်နဲ့ရွှေပြောင်းလုပ်သမားအများစုပါဝင်ခမန်းကြီးလုပ်သမားတိုင်းနဲ့ချီရှိတဲ့ဖားကန်ဒေသမှာမြေစာပုံပြုကြတဲ့မတော်တဆမှုတွေဟာဒီဒီချိန်ထဲမှာဆိုရင်ဒီနေ့ထဲမှာတင်၅ချိန်ရှိခဲ့ပြီးနောက်ဆုံးအချိန်ဖြစ်တဲ့ဒီဒီချိန်ကတော့အဆိုးအဆုံးဖြစ်ခဲ့တာပါ။ပြရောတည်ဆုံးပြီးဒါဇင်နဲ့ချီပြောဆုံးခဲ့တဲ့မတော်တဆမှုနဲ့ကြုံရတဲ့အတွက်လဲဖားကန်ဒေသကကြောက်စိမ့်အယောင်ဝယ်လုပ်ငန်းတွေအနည်းငယ်ထိုင်းသွားတယ်လို့ကြောက်ကုန်တဲ့တူဖြစ်တဲ့ဒေါ်သန်းအေးကပြောပါတယ်
အများကြီးထိခိုက်တာပေါ့နော်ခါတိုင်းဆိုလို့ရှိရင်အဲ့လိုကောင်းမွန်မွန်ချောချောချီချီဖြစ်နေတဲ့အတွက်ဈေးကွက်မှလည်းလာရောက်တဲ့လူလည်းစီတယ်ဝယ်တဲ့လူလည်းစီတယ်ပေါ့နော်အဲ့လိုမျိုးပေါ့အခုကျတော့အဲ့လိုမျိုးတွေတည်တဲ့ခါကျတော့အားလုံးထိခိုက်နေနိုင်ရတာပေါ့စိတ်မကောင်းတွေလည်းဖြစ်ရတာပေါ့နော်
နိုင်ငံကအချင်းပြချက်ဆမှုတွေစောင့်ကြည့်ခဲ့ခဲ့နေတဲ့ Global Witness အဖွဲ့ကတော့မြန်မာနိုင်ငံရဲ့ကြောက်စိမ့်ထုတ်လွှတ်မှုလုပ်ငန်းတွေကနေပြီးခဲ့တဲ့2014ခုနှစ်အတွင်းတိုင်းပြည်ရဲ့ကုန်ထုတ်လွှတ်မှုထက်ဝက်လောက်တန်ဖိုးရှိတဲ့ American Dollar 31 billion အထိဝင်ငွေရခဲ့ပြီးမြဲဒါတွေကိုဘယ်နေရာတွေမှာသုံးစွဲတယ်လဲဆိုတာကတော့တိတိကျကျမသိရတဲ့အကြောင်းမချာသေးရင်ကပဲအစီအစဉ်ကစားထုတ်ပြန်ရမှာဖော်ပြထားတာပါ။ချင်းပြည်နယ်ကကြောက်စိမ့် 2.8 လုပ်ငန်းတွေကိုတော့အရင်စစ်ဆေးရခေါင်းဆောင်တွေအာဏာပိုင်နဲ့နှီးစပ်တဲ့စီးပွားရေးသမားတွေလက်နက်ကင်အဖွဲ့အစည်းကအဓိကထိန်းချုပ်ထားပြီးအလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ဆက်နွယ်မှုရှိရလို့ယုံကြည်ထားတဲ့ဒီလုပ်ငန်းကကြောက်စိမ့်တွေတင်သွင်းခွင့်ကိုလည်းအမေရိကန်ပြည်ထောင်စုကတားမြစ်ထားပါတယ်ခင်ဗျာ
။ကောင်းလင်းတင်ပြပေးခဲ့တာပါခင်ဗျာ။အခုတော့ဒီရှမ်းပြည်ဘက်ကသတင်းတပုတ်ကိုလည်းဆက်တင်ပြပေးပါမယ်။ရှမ်းပြည်တောင်ပိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်ပွားနေတဲ့ကာလအတွင်းမှာဆေးရသွေးမှုကျူးလွန်နေတဲ့ဖြစ်စဉ်တွေပေါ်တိတ်ဆိတ်နှုတ်ပိတ်နေရတွေကိုရပ်တန့်ဖို့အတွက်ရှမ်းလူမှုအဖွဲ့အစည်းတွေကနေထိုင်းနိုင်ငံဘန်ကောက်မြို့မှာဒီကနေ့သတင်းစာရှင်းလင်းပွဲတည်းရကျင်းပခဲ့တာပါ။မြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့စီးပခပရိပခတင်းမာနေတဲ့ကာလအတွင်းရှမ်းပြည်နယ်ဘက်မှာဒေသခံတွေလူခွေချိုးပေါက်မှုတွေခံနေရတယ်လို့အမျိုးသမီးတွေလည်းလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်ခံနေရတယ်လို့ရှမ်းလူခွင့်ရေးအဖွဲ့တွေကထောက်ပြပြောဆိုခဲ့ပါတယ်။ဒီအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA ထိုင်းခြေစောက်သတင်းတော့ကိုနိုင်ကုန်းအင်ကတင်ပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါ။အောက်တိုဘာလ6ရက်နေ့ကနေစပြီးရှမ်းပြည်နယ်ကြေးတီမိုင်းရှူမိုင်းနောင်ဒေသဘက်မှာမြန်မာစိုးရစစ်တပ်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခသွင်းမှာမြန်မာစစ်တပ်ကနေအမျိုးသမီးတွေပေါ်လိန်ပိုင်းဆိုင်ရာအကြမ်းဖက်မှု၈ခုကျူးလွန်ထားကြောင်းစစ်တပ်ကောက်ယူရရှိထားတယ်လို့ရှမ်းလူခွေးရေးဖွဲ့ရဲ့တာဝန်ရှိသူသူဖြစ်သူရိန်ဟန်ဖာက VOA ကိုခုလိုပြောပါတယ
် April ကနေဒီ November လထိအားလုံးဆိုရှင်မြန်မာများပေါ်အကြမ်းဖက်ခံရမှုက case ပေါင်း၈ခုရှိတယ်အများပဲတော့အဲ့ဒီစစ်တပ်ကနေအတမဖြစ်ချင်တာပေါ့နော်ဒီဘက်မှာဖြစ်လဲဆိုရှင်ကြားလည်းမှရှိတယ်မိုင်းပြေမနော်ဟိုပေါင်းနောက်ပြီးတော့လေချာခူလမ်တချိလေးမိုင်းပါကျေးဒီအရှင်ညမှာ
ဒီလိုပြစ်မှုကျူးလွန်နေတဲ့ပေါ်တပ်ဆိုင်ရာကိုတိုင်တန်းပေမဲ့ထိရောက်တဲ့အေးအေးယူမှုမရှိသလိုတရားဥပဒေစိုးမိုးမှုအားနည်းချက်ကြောင့်အမျိုးသမီးတွေအတွက်ဘဝလုံခြုံမှုကိမ့်မဲ့နေတယ်လို့ရင်းဟန်ဖကလည်းအခုလိုဆက်ပြောပါတယ
်စစ်တပ်ကကျူးလွန်ထားပြီးဆိုတော့တပ်ဆိုင်နဲ့ရောကြေးလာပေးတာနဲ့နောက်ပြီးအေးကျူးလွန်တဲ့သူကိုနေရာရှွေ့လိုက်တာနဲ့အဲ့လည်းပဲပြစ်ပေးနေပြီးတော့လေသူတို့အချို့နေရာဆိုရင်ရောကြေးတော့မရတာလည်းရှိတယ်အဲ့လိုပေါ့ဒါကြောင့်မို့ခုဖြစ်နေတဲ့ဖြစ်ပျက်တွေဆိုရှင်ပြကြေးလိုက်မယ်ဆိုရှင်အမျိုးသမီးတွေဘဝတက်လုံးချုံမှုမရှိဘူးနောက်ပြီးအုပ်ရေစမမူလည်းမရှိဆိုတာတည်တာလေ။ဒါပြအရင်ယူဆောင်ရပေးရလည်းမရှိဘောနော်
။အခုလိုဖြစ်ပွားနေတဲ့တိုက်ပွဲသွင်းမှာဒေသခံရွာသားတွေဟာလူခွေချိုးဖောက်မှုတန်ခံနေရတယ်လို့ရှမ်းလူမှုအခြေပြုဖွဲ့စည်းရဲ့ပြောရေးဆိုခွင့်ရှိသူစိုင်းခေးဆိုင်ကဆိုပါတယ်
။ဒီပွဲကတော့ညတော်အချင်းကတချို့ရွာလေးတွေမှာ sexual violence တွေရှိတယ်။နောက်တချို့ရွာလေးတွေကရွာသားတွေကိုတော်တော်များများထိခိုက်တာတွေရှိတယ်ခင်ဗျာ။နောက်ပြီးတော့စိုက်ပျိုးမွေးမြူထားတဲ့ຢာတွေနောက်ဖုန်ကြီးຈောင်းတွေနောက်ပြီးတော့ຊາຕິນຈောင်းတွေအဲ့ဒါတွေရဲ့နောက်ပြီးတော့ဒီတချို့ຢာတွေဆိုလို့ရှိရင်သူကပိတ်ခံနေရတာပေါ့ပိတ်ခံနေဆိုတာကစစ်ပွဲကမတီချမရေຢာတဲ့အတွက်ကြောင့်ထက်လို့လည်းမရဝင်လို့လည်းမရအဲ့လိုမျိုးပုံစံဖြစ်နေတဲ့ຢာတွေလည်းရှိနေတယ်ခင်ဗျာ။စစ်ပွဲတစ်လျှောက်လုံးမှာလူခွင့်ရေးချိုးဖောက်တာတွေပဲဖြစ်တယ်ခင်ဗျာ။လူစုတွေရှိတဲ့မပစ်ဖို့ပေါ့နော်နောက်ပြီးတော့လူထုတွေကိုမချင်းချောက်ဖို့နောက်ပြီးတော့လူထုတွေကိုမပစ်တတ်ဖို့ပေါ့နောက်ပြီးတော့လူထုတွေရဲ့နေအိမ်ကိုပုံနဲ့မကျဲဖို့ကအဲ့ဒါတွေကပို့ပြီးတော့အရေးကြီးပါတယ်ခင်ဗျာလက်တလော့ဖြစ်နေတဲ့ပြည်ထောင်နယ်စစ်ပွဲကိုကျွန်တော်တို့ကနိုင်ငံတကာအတိုင်းဝိုင်းကရောနောက်တခြားအတိုင်းဝိုင်းကရောညင်တက်နေတာပေါ့နော်အဲ့ဒီဟာတွေကမဖြစ်သင့်ဘူးပေါ့
နိုင်ငံတကာအတိုင်းဝိုင်းနဲ့ပြည်တွင်းပြည်ပအင်အားစုတွေအနေနဲ့ကတော့နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ပါတီစုံထွေထွေရွေးကောက်ပွဲနဲ့ရက်လက်ပေါ်မှာဒါအာယုံစူးစိုက်မှုများပြားနေပြီးရှမ်းပြည်နယ်တွင်ထိုးစစ်နဲ့စစ်ရဲဆုံမှုကျူးလွန်နေတဲ့အခြေအနေတွေကိုထုတ်ဖော်ပြောဆိုခြင်းမရှိဘူးလို့လည်းရှမ်းလူမှုအဖွဲ့အစည်းတွေကပြောဆိုပါတယ်ခင်ဗျာ
နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်ပါတုံးသက်ချက်နဲ့ဘူတုဒ္ဒရရွယ်ကဏ္ဍစုံကို VOA မြန်မာပိုင်းရေဒီယိုအစီအစဉ်တွေမှာလည်းနားဆင်နိုင်ပါတယ်မနေ့ပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီညနေအစောပိုင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီညပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိနားဆင်ကြရမှာပါမနေ့7နာရီနဲ့ညပိုင်း10နာရီမှာလည်းတစ်ချိန်စီပြန်လည်ထုတ်လွှင့်ပေးနေပါတယ်အစီအစဉ်အသေးစိတ်စရားမှာတော့အချိန်နဲ့အတန်လွှင့်မီတာလိုင်းတွေကိုဖော်ပြထားပါတယ်ခင်ဗျာ
တော်ရရှိမြန်ခင်ဗျာ VOA ရဲ့နိုဝင်ဘာ26ရက်ဇာတာပတိနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာ VOA American တန်ခါနေ2015ခုနှစ်နိုဝင်ဘာလ26ရက်ကြာသပတေးနေ့ညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာပါ
တောင်ပေါ်ဒီကမှာနေတိုင်းတိုင်းဆိုတော်တော်လေးကိုစိတ်ကြည့်ခိုက်ထားတယ်ကျွန်တော်တို့မေးမြန်းတယ်လေးငါးဆယ်ဆုံးဆိုသူတို့ကငိုယူပြီးတော့
ဒါတော့ဒီရှမ်းပြည်နယ်ရင်းကဆေးပေးရှောင်ဒုက္ခသည်ရဲ့စိတ်ကျန်းမာရေးအခြေအနေအကြောင်းကိုတင်ပြထားတဲ့အတိုင်းသတင်းလာအစီအစဉ်မှာအပြည့်အစုံကြားကြရမှာပါဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ရဲ့မြမရေးသုံးသက်ချက်ကိုလည်းတင်ပြဖို့ရှိပါတယ်အခုအရင်ဆုံးတော့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပြပါမယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာဂျပန်အုံနောက်ရောင်ယောဂအကြောင်းကိုတင်ပြထားပါတယ်တည်တဲ့အထိအန္တရာယ်ရှိနေပြီးကုသခက်လွန်းတဲ့ဒီဂျပန်အုံနောက်ရောင်ယောဂမြန်မာနိုင်ငံမှာဖြစ်လေရှိတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်ဘာကြောင့်ဒီယောဂဖြစ်ပြီးမဖြစ်အောင်ဘယ်လိုအကောင်းဆုံးကာကွယ်နိုင်မှာပါလဲဒီအကြောင်းစိတ်တက်ကတူကျေကလေးကျမ်းမာပညာဌာနအငြိမ်းစားဌာနမှပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြပေးထားပါရခင်ဗျာ
ဟုတ်ကဲ့ပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီဂျပန်အုံနောက်ရောင်ယောဂါလို့ခေါ်တဲ့ယောဂါပေါ့ဆရာနော်အဲ့ဒါကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လောက်ရှိလဲဆရာကြီ
းမြန်မာတော့ဒီ9မြောက်ကလေးတွေတည်ပြောင်းလို့ကြည့်ရင်ဆိုရင်မျိုးအရေဝင်းပြေဝင်းစောယောဂရယ်အဲ့ဒီနောက်မှာတော့ဒီ cellular infection လို့ခေါ်တဲ့ဒီအုံနောက်ရောင်ယောဂရယ်နဲ့တည်ပြောက်တာတတိယအများဆုံးပေါ့နော်ဒါပေမဲ့ဒီအုံနောက်ရောင်ယောဂရယ်ဆိုတဲ့အထက်မှာတော့အုံနောက်မေးရောင်လည်းရှိတယ်နောက်ပြီး UU virus encephalitis ခေါ်တဲ့ virus ကိုကြောင့်အုံနောက်ရောင်လည်းဖြစ်တယ်ဒီပမာဏအနေနဲ့သူကမများပါနဲ့ဒီဟာရဲ့အရေးကြီးချက်ကပါလဲဆိုတည်ပြောက်လို့များတယ်ဆယ်ရာရင်အုံနောက်ကြီးတည်ပြောက်နိုင်တယ်ကျန်တဲ့ရှင်းတဲ့ကလေးတွေမှာလည်းသုံးပုံပုံလောက်ကဆောနာမချဖြစ်တာတို့လည်းငါချွေရတာတို့ဖြစ်တတ်ပါလားနောက်ဒီဂျပန်ဥနာရောင်လို့တိကျပြောဦးပါလေကျွန်တော်ကလွန်ခဲ့တဲ့9မိနစ်လောက်ကမှဒီမျိုးသားကျမကြီးတခွဲကောင်ဒီကာရွန်ချင်းကြီးဖောက်ပြီးတော့ပို့သွားတော့ပေါ့အဲ့ဒီမှာတိကျတဲ့အဖြေရတယ်နောက်ဒီအဖြေရဒီလွန်ခဲ့တဲ့9မိနစ်လောက်ကနေဆိုတဖြည်းဖြည်းများလာတယ်ဒါပေမဲ့နိုင်ငံလုံးမှာတော့ဒီတခွဲကောင်ပို့ဖြစ်တာရောဒီပြုချက်ရတော့90လောက်ပဲရှိတာပေါ့ကျွန်တော်တင်လာတော့ဒီတဲ့ပို့ပြီးတော့ဖြစ်တာများပါတယ်တနိုင်ငံလုံးမှာလေ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဆရာကြီးဘာကြောင့်မလို့ဂျပန်အုံနောက်ရောင်ယောဂါလို့ခေါ်ရလဲ
အဲ့ဒါကတော့ဖြစ်တော့မှာပေါ့နော်လွန်ခဲ့တဲ့နှစ်30 40ပေါ့ဗျာစပြစ်တော့ဂျပန်နဲ့ကိုရီးယားမှာအရန်ဖြစ်ပါတယ်ဒီလဲသေးပါတယ်ဒါပေမဲ့သူတို့မှာတော့ဒီကာကွယ်ဆေးကစောကြီးရထိုးတော့ပေါ့အခုဆိုကျွန်တော်တင်တဲ့နှစ်ပေါင်း20 30ရှိပြီထိုးလာတော့သူတို့နိုင်ငံတွေမှာမရှိသလောက်ပါပဲကျွန်တော်နိုင်ငံမှာ1995ခုနှစ်ကဒါချီလိုက်လောက်မှဖြစ်တယ်ဆိုပြီးတော့စပြီးတော့ပို့လောက်တာရှိပါတယ်။အပိုင်းကနှစ်တိုင်းနှစ်တိုင်းကတော့ကျွန်တော်တို့ကကြိုကြားကြိုကြားအုံနောက်ရောင်တဲ့ကလေးတွေကမကြာခဏတွေ့ရတာပါပဲ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလို့ဒီအသေးပြောက်လည်းများတယ်။ဒီယောဂဖြစ်ပြီးလို့ရှင်လည်းနောက်ဆက်တယ်ခုနဆွမ်းနာမကြာလားဖြစ်နိုင်တဲ့အတွက်ဆရာကြီးဒီယောဂကအဓိကဘာကြောင့်ဖြစ်ရတာလဲဆရာ
။အဓိကတော့ဒီ virus ပိုးကြောင့်ဖြစ်တာပါ။ဒီ virus ပိုးကတော့လူကနေလူကိုမကူးပါဘူး။ဒီဗိုင်းရပ်ကဗမာရှိနေတဲ့ဆိုဖက်တီးပေါ့နော်အဲ့မှာပြိုင်းလို့ပါလို့ငှက်ပြီးငှက်တီးရှိတယ်ဒီဝက်ပေါ့မိမိရေလောက်ထားတဲ့ဝက်တီးပေါ့အဲ့ဒီမှာသူတို့ထဲမှာပြန်ပွားနေတယ်ပေါ့ပြန်ပွားကြရရမှာတခါကျူလက်လို့ခေါ်တဲ့ချင်းတစ်မျိုးပေါ့နော်ပေါက်ပါတယ်ခါကသူတို့ကိုကြိုက်တယ်ကြိုက်တာနဲ့လူကိုကြိုက်တဲ့ခါမှာဒီယောဂဖြစ်တယ်အဲ့ဒီခြေကလည်းဒီရေမှာပေါက်တော့လေလူတွေလဲဆိုတိုက်ချင်းနေရှိတဲ့နေရာမှာရေသွန်းဆိုင်တဲ့နေရာတွေမှာရေဝတ်တဲ့နေရာအဲ့နေရာတွေကပိုဖြစ်ပါတယ်ကျွန်တော်နိုင်ငံမှာလည်းကျေးလက်ဒေသတွေမှာဒီဝက်မူမျိုးတွေပါရှိတဲ့အခါကျတော့ကျွန်တော်နိုင်ငံမှာဖြစ်တဲ့နှုန်းကကျွန်တော်တို့ထင်တာတဲ့ဟိုများနိုင်တယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာအဲ့တော့မြန်မာနိုင်ငံမှာဒီယောဂါနဲ့ကာကွယ်ဖို့ဆိုလို့ရှိရင်ဆရာအဓိကဘာတွေလုပ်ဖို့လိုမလဲ
ဒီယောဂါကာကွယ်ဖို့ဆိုတော့လည်းဒီကာကွယ်နည်းတွေတော့အများကြီးရှိတာပေါ့နော်ဒီထဲမှာအထူးရောက်ဆုံးကတော့ဘာလဲဆိုရင်ဒီကာကွယ်ဆေးထိုးထားခြင်းပါပဲရှင်းမကဲ့အောင်ဒါတို့ဆေးစိမ်ခြင်အောင်သုံးတာတော့ဒီဖက်တာလို့ခေါ်တဲ့ခြင်းမျိုးနှိမ်နင်းတာလို့ တိရစ္ဆာန်တွေမှာဆေးကုတာတို့ဒါမျိုးတွေတော့ရှိတာပေါ့နော်ဒါပေမဲ့အဓိကရေးချင်းကတော့ဒီကာဝယ်ဆေးထိုးပခြင်းမှဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ကာဝယ်ဆေးကိုဘယ်လိုမျိုးထိုးနိုင်လဲဆရာ
ကာဝယ်ဆေးကတော့ဒီလူမျိုးနိုင်ငံတွေမှာသုံးတာတော်တော်ကြာပါပြီနောက်ကမ္ဘာ့ကျန်းမာရေးဖွဲ့ရဲ့ကြံပြုချက်ကလည်းဒီကျူးကျန်းမာရေးဆက်ကနာတရားလို့ယူဆရတဲ့နိုင်ငံတိုင်းမှာကာဝယ်ဆေးထိုးတိုက်တွန်းထားပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီကကွယ်ဆေးကဒီပုံမှန်ထိုးတဲ့အနေထားမျိုးလားဘယ်လိုမျိုးထိုးပြတာရှိလဲဆရာမိဘတွေနဲ့
ကကွယ်ဆေးကတကယ်တော့ကိုလာနေစပြီးထိုးလို့ရပါတယ်ကိုလာနေပြီးတော့ဒီ15နှစ်အတွင်းပေါ့နော်အဲ့ဒါထိုးလို့ရတယ်ညာတော့ပြင်တော့တစ်ကြိမ်ထိုးရမယ်တော့တော်တော်လေးလုံလောက်တယ်ဒါပေမဲ့ဒီကကွယ်ဆေးကုမ္ပဏီကတော့3လပြီးရင်3လနဲ့6လကြာမှတစ်ခါပြန်ထိုးရတယ်တစ်မျိုးပေါ့နော်တစ်မျိုးစာနောက်တစ်မျိုးကတစ်နှစ်ကနေ3နှစ်ကြာမှပြန်ထိုးဖို့ဆိုတော့ไกด์ดอนน่ะ
ครับครับโอเคเสียอุโลดีกากวยซีตะเกลุไม่ทู้ปิดลงไปพอเสียอีตะเกลุโยคะผิดลาနိုင်ได้ခါမှာဘယ်လိုလူမျိုးတွေကိုပို့ပြီးတော့ view site ဘယ်လိုမျိုးလဲเสียဘယ်အရွယ်တွေမှာဖြစ်နေလ
ဲအများဆုံးကတော့ဘယ်အချိန်ဖြစ်များတော့ဒီ9နှစ်နဲ့9နှစ်ကြာကလေးတွေဖြစ်ပါဘူးဒုတိယဖြစ်များတော့1နှစ်နဲ့4နှစ်ကြာကလေးတွေပေါ့နော်ဒါပေမဲ့ဘယ်ရံမဆိုဖြစ်နိုင်တဲ့ဘောမှာအသက်ကြီးတဲ့လူရော40 50အရွယ်လည်းဖြစ်နိုင်မှာ
โอเคเสียသူတို့အနေနဲ့ဒီယောဂဖြစ်လာတာကိုကြိုသိဖို့အတွက်ဒီချိုးတင်လက္ခဏာတွေရောเสียတကယ်လို့ဒီကာကွယ်ဆေးမထိုးပြခဲ့လို့ပေါ့နော်ယောဂဖြစ်လာရင်ချိုးသိနေအောင်ဘယ်လိုချက်တွေစောင့်ကြည့်လဲလက္ခ
ဏာတော့ဘယ်လိုလဲဆိုတော့သူကဒီအုံနောက်ရောင်တဲ့လက္ခဏာတွေကရောဖျားတယ်ပေါ့ဗျာဖျားတယ်စကြောကြီးတောက်နေတာတို့တတိလစ်တာတို့တက်တာတို့ဓာတ်မျိုးတွေဖြစ်တယ်ပေါ့ဒါတွေကတော့ဒီဒီပြင်အုံနောက်ရောင်အုံနောက်မေးရောင်ဖြစ်လဲဖြစ်နိုင်တယ်ပေါ့နော်တော်တော်လေးကွဲကြခက်ပါအဲ့တော့ချိုးတင်သိလို့လဲသူက virus encephalitis ဆိုဖြစ်လို့ရှင်ဖြစ်ပြီးချိုးတင်သိလဲကုသမှုမှာတော့အောင်မြင်နေမှာအောင်မြင်လာပါတော့အဲ့တော့ကာဝယ်ဆေးထိုးတာတော့အကောင်းဆုံးပါပဲ
ဟုတ်ကဲ့ဆရာအခုလိုဒီပြင်းထန်နေလာကုသဖို့လည်းခက်တာဖြစ်တဲ့ကာဝယ်ဆေးရည်အရေးကြီးဆုံးဖြစ်လာတဲ့အခါမှာဆရာကာဝယ်ဆေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတော်အနေနဲ့ရောအစီအမံနဲ့ဆရာဘယ်လိုရှိလဲဆရာ
ရှိပါတယ်ခင်ဗျအခုတော့ဆရာဒီ JE ကာဝယ်ဆေးကတော့ပြင်ပမှာပဲရှိတယ်ပေါ့နော်ပြင်ပမှာကုမ္ပဏီတွေတင်သွင်းလာတယ်အဲ့ကျွန်တော်တို့ကလည်းဒီ6လအထက်ကလေးတွေဆိုလို့ရှိရင်ဒီဘက်လည်းတက်နိုင်လို့ရှိရင်ထိုးပေးပါလားဒါမှမဟုတ်ကာဝယ်ဆေးရဲ့ကုန်ကြေးတွေကမနည်းလားပေါ့နော်တစ်မျိုးကနှစ်မျိုးဝင်ထားတာရှိတယ်တစ်မျိုးက2,500လောက်ကြာတယ်တစ်မျိုးက3,000ကို3,000လောက်ကြာတယ်ဆိုတော့3,000မိသားစုကလည်းမတက်နိုင်အခုနိုင်ငံတော်အနေနဲ့တော့ဒီဒီကနှစ်ကရခိုင်မှာဖြစ်တယ်ဖြစ်တဲ့နေရာပတ်ဝန်းကျင်တက်ကိုတော်တော်လေးဝယ်ပေးပါတယ်ပြင်ပနဲ့ကိုတော်တော်စီကြည့်တဲ့ဆေးတော်ဝယ်ပေးပြီးတော့ဖြစ်တဲ့ high risk area ပေါ့နော်ဖြစ်တဲ့ပတ်ဝန်းကျင်တွေမှာထိုးပေးထားတာရှိပါတယ်ကျွန်တော်တို့အနေနဲ့လည်းဒီနိုင်ငံတော်ကနိုင်ငံတော်နဲ့ဒီ Bill Gates တို့ဘာလို့ foundation အနေနဲ့ကျွန်တော်လျှောက်ထားတာရှိပါတယ်ဒီမှာနိုင်ငံမျိုးသားကာကွယ်ဆေးဆိုးစီမံချက်အနေနဲ့လာမယ့်နှစ်မှာကျွန်တော်အဆုတ်အမီကာကွယ်ဆေးပေါ့နော် PCB ဆိုတာထည့်ပါမယ်အဲ့ဒါတော့ခွင့်ပြုချက်ရပြီးသား budget တွေပါလည်းရပြီးသားပါနောက်နောက်တစ်နှစ်မှာကျွန်တော်ကဒီ rotavirus ဆိုတဲ့ဝင်ပြန်ဝင်ရှော့ကာကွယ်ဆေးနဲ့ဒီ JE ကာကွယ်ဆေးကိုကျွန်တော်တို့ဘုရားကဝေးတိုက်တဲ့အစီအစဉ်ထဲမှာထည့်နိုင်မှုတဲ့ကျွန်တော်တို့ဆူဗီးချက်တွေပါကျွန်တော်ကအဲ့ဒါလဲကိုယ့်ရဲ့ဟိုတွက်ချက်တာတွေပါနဲ့တေချာပြပြီးတော့တင်ရပါတယ်အဲနိုင်ငံတော်စီကလည်းဘတ်ဂျက်တောင်းကိုယ့်ဘက်ကလည်းထောက်ပံ့မဲ့အဖွဲ့စီကတော့အများစုကိုပေးပါတယ်နောက်အဲ့ဒီလိုလုတ်ခွင့်ရပြီဆိုတော့ကျွန်တော်တို့ကနောက်တစ်ချက်ကပြီးခဲ့တဲ့ဝက်သက်နဲ့ကြိုက်သူတို့ကလို့ပေါ့နော်ဒီကလေးငယ်လေးတွေစထူပေးမယ် channel လွတ်သွားတဲ့မထိုးပြခဲ့တဲ့လူရည်ပေါ်မှာ6လနဲ့15နှစ်ကြာအောင်လဲကျွန်တော်တို့တကူကြီးလုံးကိုထိုးပေးမှာ
ပါဟုတ်ကဲ့ချစ်စုမြတ်တင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်ခဲ့တာပါခင်ဗျာဆက်သွေးလိုင်းနဲ့မကောင်းတာကြောင့်အတန်းချီလင်းပြတ်သားမှုမရှိတာကိုတောင်းပန်အပ်ပါတယ်အခုတော့မြမရေးသုံးသက်ချက်ကိုတင်ပြပေးမှာပါမြမပြည်မှာတည်ဆောက်မဲ့တရုတ်ရည်အားလျက်စစ်စီမံကိန်းဟာအစိုးရတိတ်ကင်တွေရမဲ့ပြဿနာတစ်ခုဖြစ်ကြောင်းဥပောင်ခင်နဲ့ဦးကျော်ကျော်သိန်းတို့ကသုံးသက်တင်ပြပေးထားပါတယ်ခင်ဗျာ
နိုင်ငံပေါင်း90ကျော်မှာရေကာတာ300ကျော်ကိုတရုတ်ကုမ္ပဏီတွေကတည်ဆောက်နေပါတယ်။ဒီအထက်မှာမြန်မာပြည်မှာတည်ဆောက်မဲ့အကြီးစားရေအားလျှက်စစ်30ကျော်ပါဝင်ပါတယ်။ရွေချက်ကတရုတ်ပြည်ကိုတအားပေးဖို့ဖြစ်တာမို့စန့်ကျင်သူတွေတိုးပွားနေပါတယ်။2017မှာမြစ်ဆုံဆဲကိုစောက်ရင်တန်လန်းရပ်ဆိုင်ခဲ့ပြီးမယ်မီဂါဝတ်100ရှိတဲ့ချီပွေငယ်နဲ့မီဂါဝတ်240ရှိတဲ့တာပိန်1ရေအားလျှက်စစ်ပစ္စည်းလို့တအား80ရာခိုင်နှုန်းယူနန်ကိုတင်ပို့နေပါတယ်။ဒါကြောင့်အစိုးရသည်ကင်တွေရမယ့်ပြဿနာကြီးတွေထဲမှာတရုတ်ရေကာတာစီမံကိန်းလည်းပါဝင်ပါတယ်။ယူနန်ပြည်နယ်မှာမြစ်ချောင်း600ကျော်ရှိပြီးမယ်မြန်မာလာအိုနဲ့ထိုင်းကိုဖျက်ပြီးစီးဆင်းတဲ့နုကြံကောတန်လွင်မြစ်နဲ့လန်ကန်းကြံကောမဲခေါင်မြစ်ကိုရေအားချက်ချက်စစ်ထုတ်ယူဖို့အကောင်းဆုံးနေရာအဖြစ်တရုတ်ကသတ်မှတ်ပါတယ်။ ရဝတီပြပြဖြစ်တဲ့ဒူလောင်ကြံခေါ် MI ကဟာယူနာမှာရှိပြီမဲ့ရေအားရစစ်ထုတ်ယူနိုင်တဲ့အခြေအနေမပေးတဲ့အတွက်ကချင်းပြည်နယ်မှာရေကာတာတွေတိစောက်ပြီးရစစ်တပ်ထုတ်ယူဖို့ကြိုးပမ်းနေတာဖြစ်ပါတယ်။တရုတ်ပြည်အရှေ့ပိုင်းဒေသရစစ်တပ်ပူလို့ရင်းစီမံကိန်းမှာမြန်မာကအဖြစ်ကအဖြစ်ပါဝင်နေရတာဖြစ်ပါတယ်
။တရုတ်ပြည်အတွက်ရည်ရွယ်ပြီးမြန်မာနိုင်ငံမှာတိစောက်တဲ့ပထမဆုံးသောရေအားရစစ်ဟာရွှေလီမြစ်ပေါ်ကရွှေလီအမှတ်1ဒါဂါဘေးစက်ရုံဖြစ်ပါတယ်။2009ကစပြီးယူနန်ကိုမီးပေးနေတာဖြစ်ပြီးနောက်35နှစ်ကြာမှမြန်မာလက်ကိုလွှဲပြောင်းပါလိမ့်မယ်။တရုတ်အကောင်အထည်ဖော်တဲ့ရေကာတာစီမံကိန်းတွေမှာတိစောက်လေပတ်လွှဲပြောင်းစနစ်ကိုသုံးတော်မူအနှစ်40လောက်မှာမြန်မာပိုင်းဖြစ်လာမယ့်သဘောဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းနမ်ခန်းအနောက်တောင်18မိုင်ကွာကမန်တက်ရွာအနီးမှာကွန်ကရစ်ဆဲတိစောက်ပြီးမီဂါဝတ်600ထုတ်ယူနေတာဖြစ်ပါတယ်။ရွှေလီအမှတ်1ရေအားလျက်စစ်အောက်ဖက်မှာအမှတ်1နဲ့အမှတ်3ဓာတ်အားစက်ရုံတည်ဆောက်မဲ့စီမံကိန်းလည်းရှိပါတယ်။ရေကာတာတည်ဆောက်လို့ဒေသခံလူအဖွဲ့အစည်းဆုံးရှုံးနစ်နာရတာတွေကိုတော့လူသိနည်းနေပါတယ
်။ဦးသိန်းစိန်ကသူ့သမ္မတတက်တန်းအတွင်းမှာမြေဆုံရေအားလျက်စစ်စီမံကိန်းကိုရက်စိမ့်တာဖြစ်လို့အခွင့်အာဏာပြန်ဆနိုင်အောင်တရုတ်ဘက်ကကြိုးပမ်းနေပါတယ်။လွန်ခဲ့တဲ့မေလ21ရက်နေ့ဘေကျင်းမှာကျင်းပတဲ့တရုတ်မြန်မာရက်စစ်စွမ်းအားပူးပေါင်းဆောင်ရွက်ရေးကော်မတီအစည်းအဝေးမှာမြေဆုံကိစ္စကိုတရုတ်ကတင်ပြပြီးမြန်မာဘက်ကမဆွေးနွေးလိုဘူးလို့ယူနန်တက္ကသိုလ်ပမောက္ခလူ့ကွန်ရှင်ကဆိုပါတယ်မြေဆုံစီမံကိန်းမှာတရုတ်ကဒေါ်လာ800ကျော်သုံးထားပြီးဖြစ်လို့ဆက်လက်လုပ်နိုင်အောင်ကြိုးပမ်းနေတာဖြစ်ပါတယ်မြေဆုံကြောင့်နိုင်ငံဆက်ဆံရေးပြတ်မသွားအောင်တင်းတင်းရင်အခြားနေရာတွေမှာရေကာတာဆက်လက်တည်ဆောက်ဖို့ရည်ရွယ်နေပါတယ
်လွန်ခဲ့တဲ့နှစ်ကုန်ပိုင်းအထိမြန်မာပြည်ကတရုတ်အရင်းနှီးဟာဒေါ်လာ15,000ရှိတာမို့နိုင်ငံရင်းနှီးမှုစုစုပေါင်းရဲ့30ရာခိုင်နှုန်းဖြစ်ပါတယ်။ဟောင်ကောင်၊မက္ကာအိုနဲ့စင်ကာပူကတဆင့်ဝင်လာတဲ့တရုတ်ပုဂ္ဂလိကလုပ်ငန်းရှင်တွေလည်းရှိပါတယ်။ဧရာဝတီမြစ်ညာကချင်ပြည်နယ်မှာချီပွေငယ်၊ဂူဆောက်၊ခေါလန်းဖူး၊ရီနန်၊ဖီဇောနဲ့လိုင်ဇောစတဲ့နေရာတွေမှာစက်တီဆောက်မဲ့စီမံကိန်းတွေဟာတက်ဝင်လှုပ်ရှားနေစေဖြစ်ပါတယ်။ရည်ရွယ်ချက်ကတော့ယူနန်ပြည်နယ်ကိုလျှက်စစ်တပ်အားပေးဖို့ဖြစ်ပါတယ်။ဧရာဝတီမြစ်ညာနဲ့တန်လျမြစ်မှာရေကာတာတည်ဆောက်ဖို့တရုတ်ကုမ္ပဏီတွေကြိုးပမ်းနေပေမဲ့တန်လွင်မြစ်ရဲ့ယူနန်အပိုင်းဖြစ်တဲ့နုမြစ်မှာရေအားလျှက်စစ်တွေတည်ဆောက်မဲ့စီမံကိန်းတွေကိုတော့တရုတ်ကရပ်ဆိုင်းထားပါတယ်
။ရေကာတာတွေတည်ဆောက်ပြီးလျှက်စစ်တပ်အားထုတ်ယူတဲ့အတွက်အကျိုးအမြတ်ခံစားရတာရှိတယ်လို့ထိခိုက်နစ်နာဆုံးရှုံးမှုလည်းကြီးမားပါတယ်။မြန်မာရေကာတာစီမံကိန်းမှာတော့အကျိုးခံစားရမှာကတရုတ်နဲ့မြန်မာအစိုးရဖြစ်ပြီးလောလောဆယ်နစ်နာနေသူကပြည်သူလူထုဖြစ်တာမို့တန့်ကွက်ဆန္ဒပြနေတာဖြစ်ပါတယ်။အကျိုးသက်ရောက်မှုတိုင်းတာတဲ့လုပ်ရဟာစီမံကိန်းအကောင့်တွေဖုံးနိုင်အောင်တရားဝင်သွားအောင်လုပ်တဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်မြန်မာပြည်သူတွေအတွက်အကျိုးမရှိတဲ့တရုတ်ရေကာတာစီမံကိန်းကို NLD အစိုးရတက်ကင်တွေရပါလိမ့်မယ်။တရုတ်ပြည်မှာရေကာတာကျိုးပေါက်လို့ပေဆိုးသူတိမ့်ချီနေပါပြီ။ငရင်အလုတ်များတဲ့ဒေသမှာငရင်နှုံပြင်းထန်ရင်ပြင်းထန်တယ်လို့ဒါတမန်တွေအက်ကွဲတာပါတယ်။တရုတ်ပြည်ရှီနန်နယ်မှာ1985ကဆယ်ချိုးပေါက်လို့လူပေါင်း2,000ကျော်တည်ဆုံးခဲ့ရပါတယ်။ဒါပေမဲ့တည်င်းအမောင်ချထားတဲ့အတွက်ဆယ်ချိုးပေါက်ပြီးအနည်း20လောက်ကြာတော့မှအသေးစိတ်သိရပါတယ်။ဆယ်ဆိုတာမြစ်ပေါ်ကရေလောင်ကကြီးပါ။ရေထူးကြောင့်ဆယ်အောက်ခြေကိုပီအားများလာရင်ငလျင်လှုပ်နိုင်ပါတယ်။ပြည်သူဘဝဟာရေအားလျှက်စစ်တဲ့အရေးကြီးတာကိုသိဖို့လိုပါတယ်ခင်ဗျာ။
ဦးအောင်ခင်နဲ့အတူဦးကျော်ကျော်သိန်းတို့တင်ဆက်ခဲ့တဲ့မြမရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်။တိုင်းရင်သတင်းလာအစီအစဉ်ကိုလည်းမကြာခင်မှာထုတ်လွှင့်ပြရအောင်မယ်။ VOA American တိုင်းရင်ကြာသပတေးညချမ်းမြမဘာသာအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာ
။ဆရာရှင်များရှင်ရွေးကောက်ပွဲမှာအနိုင်ရထားတဲ့မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ခေါင်းဆောင်အဖြစ်ဒေါက်တာဆန်းစုကြည်ဟာအစိုးရတက်ကိုဦးဆောင်မှုရှိနေပါတယ်။အခြေခံဥပဒေအရသမ္မတဖြစ်ခွင့်မရှိပေမဲ့သမရထက်ကတာဝန်ယူမယ်လို့ပြောထားတဲ့ဒေါအောင်ဆန်းစုကြည်ကိုတိုင်းပြည်ခေါင်းဆောင်အဖြစ်သောရရှင်တို့အနေနဲ့ဘယ်လိုယာရုတာဝန်မျိုးကိုယူဆခြင်းကြပါသလဲ။လက်ရှိနိုင်ငံရေးအခြေအနေအရဘယ်လိုယာရုတာဝန်မျိုးကအသင့်တော်ဆုံးဖြစ်နိုင်မယ်လို့ထင်ကြပါသလဲဆိုတာကိုတော့စနေနေ့ညတိုက်ရိုက်လီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-994 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။
ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။တိုက်ရိုက်လေ့လာစီစဉ်တာကြိုဆိုပါရစေ
။သောရရှင်တွေအချိန်မီဆက်သွယ်လာဖို့လက်ထပ်မှန်တိုက်တွန်းအပ်ပါရခင်ဗျာ။အခုတခါတော့တိုင်းရင်သတင်းလာအစီအစဉ်ကိုတင်ဆက်ဖို့အလဲကြပါပြီ။နေကြားဒေသသတင်းတောက်တွေကစူးစီးတင်ပြပေးထားပါရ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ဟာခါမြို့မှာပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်တရုတ်နိုင်ငံကိုတင်ပို့မဲ့ gas နဲ့ရေနံပိုက်လိုင်းကြောင့်ပျက်စီးသွားခဲ့တဲ့လေယာဉ်တွေအတွက်ရခိုင်ဒေသခံတွေကနေရော်ကြီးတောင်းဆိုခဲ့တယ်ဆိုတာတွေနဲ့မြမတက်မတော်နဲ့မြောက်ပိုင်းရှမ်းပြည်တက်မတော်တို့အကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်တောင်ပိုင်းဒေသအတွင်းစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်။ကျွန်မကနူးပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ချင်းပြည်နယ်ဟာခါမြို့ဈေးတရက်ွက်နေအိမ်တစ်ခုမှာပြင်းထန်တဲ့ပောက်ကွဲမှုတရက်ဖြစ်ပွားခဲ့မှုကြောင့်လူ6ဦးပွေချင်းပြီးတိတ်ဆုံးပြီး6ဦးဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီပောက်ကွဲမှုဟာနိုဝင်ဘာလ22ရက်နေ့ည10နာရီခွဲခန့်ကတီတာလမ်းမှာရှိတဲ့ဥယောနာတန်နေအိမ်မှာဖြစ်ပွားခဲ့တာဖြစ်ပြီးအောက်ထပ်မှာအိမ်၅မိသားစုနဲ့သူတို့ဧည့်သည်တယောက်စုစုပေါင်း6ဦးပွေချင်းပြီးတိတ်ဆုံးသွားတယ်လို့ဟာခါမြို့မိမြို့ဖဥရွှေထီယိုကပြောပါတယ်။ဒါအပြင်အဲ့ဒီပောက်ကွဲမှုကြောင့်အနီးအနားရှိလူနေအိမ်၅လုံးခန့်နဲ့ပေါင်မုတ်ကားတစ်စီးဂျစ်ကားတစ်စီးပျက်စီးခဲ့ပါတယ်။တီပောက်ကွဲတဲ့ဘုံအမျိုးအစားဟာကြောက်ခွဲမိုင်းအမျိုးအစားဖြစ်ပြီးအဲ့ဒီနေအိမ်မှာတိုးလောင်ထားရာကနေမတော်တဆပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့ဟာခါမျိုးခန့်တူကပြောပါတယ်
။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကနေတရုတ်နိုင်ငံယူနန်ပြည်နယ်ကိုဖောက်လုတဲ့ကက်စ်နဲ့ရေနံပိုက်လိုင်းကြောင့်ပျက်စီးသွားတဲ့လေယာဉ်မြေဥယျာဉ်ချမ်းမြေတွေအတွက်ကြေးရွာသား126ဦးကလက်မှတ်ရေးထိုးပြီးရော်ကြီးတောင်းဆိုလိုက်ပါတယ်။အခုလိုတောင်းဆိုတဲ့ကြေးရွာသားတွေကတော့ကြောက်ဖြူမြို့နယ်ကပိုင်ချောင်းကြောက်ခမောက်ယတနာကြေးရွာတွေကရွာသားတွေဖြစ်ပြီးနိုဝင်ဘာလ23ရက်နေ့ကမြို့နယ်အုပ်ချုပ်ရေးမှူးရုံးကိုတောင်းဆိုလိုက်ပါတယ်2013ခုနှစ်ကကက်စ်ပိုက်လိုင်းကြောင့်ပျက်စီးသွားတဲ့လေမြင်နဲ့ဥယျာဉ်ချမ်းမြေတွေအတွက်တဧကကို85တင်းနှုန်းစပါးတင်းကိုကြံ့ငွေ9500ကျပ်နဲ့တွက်ချက်ပြီးနှိနာကြေးပေးခဲ့ပေမဲ့နောက်ပိုင်းမှာရော့ကြေးမရတော့ဘူးလို့ကြေးရသားတွေကပြောပါတယ်ရင်းနံကက်စ်ပိုက်လိုင်းတစ်လျှောက်မှာမြေပြုံမှုနဲ့ရှင့်မြေဖုံးလွှမ်းမှုတို့ကြောင့်ဒေသခံတွေရဲ့ဥယျာဉ်ချမ်းမြေနဲ့လေယာဉ်မြေအများအပြားပျက်စီးခဲ့ရတာဖြစ်ပါတယ်
မြန်မာအစိုးရစစ်တပ်နဲ့ KIO ကချင်လွတ်လပ်ရေးတပ်မတော်အကြားကချင်ပြည်နယ်နဲ့ရှမ်းပြည်ဖက်တွေမှာ300ထပ်မင်းတိုက်ပွဲတွေဖြစ်ပွားနေခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမုံကုံမြို့အနီးပန်လုံးလီစုရွာနဲ့ချင်းဆိုင်တရုတ်ရွာကြားမှာမြန်မာစစ်တပ်နဲ့ KIA တပ်ရင်း၈တပ်ဖွဲ့တို့နိုဝင်ဘာလ22ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒါအပြင်ကချင်ပြည်နယ်မြောက်ပိုင်းစွန်ပရာဘူးမြို့နယ်မှာလည်းကချင်လွတ်လပ်ရေးတပ်မတော် KIA တပ်ရင်း9လော့မိုင်ယန်ရှီတန်းစခန်းတစ်ခုကိုအစိုးရစစ်တပ်ကလက်နက်ကြီးများနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်လက်ရှိတိုက်ပွဲပြင်းထန်နေတဲ့မွန်းညင်းမြို့ပြင် KIA တပ်မဟာရှစ်တွေရှိတဲ့လွန်ရန်ဘုံတောင်ချေမှာလည်းတိုက်ပွဲဖြစ်ပွားနေပြီးအစိုးရတပ်ကနေလက်နက်ကြီးနဲ့ပြစ်ခတ်နေတယ်လို့သိရပါတယ်ပြီးခဲ့တဲ့ရက်တွေတုန်းက KIA တပ်တွေဆုတ်ခွာပေးလိုက်တဲ့လွန်ရန်ဘုံတောင်ပေါ်မှာအစိုးရတပ်တွေကနေဝင်ရောက်လာတယ်လို့ KIA ဗဟိုဌာနချုပ်ပြန်ကြားရေးဌာနတာဝန်ရှိသူဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
မွန်ပြည်နယ်ရေးမြုံနယ်ဟန်ကန်ကျေးရွာအုပ်စုမင်းရုံမှာဖြစ်ပွားခဲ့တဲ့မဲမတမာမှုကိစ္စနဲ့ပတ်သက်ပြီးမွန်မျိုးသားပါတီကနေတက်ဆိုင်ရာနယ်မြေရဲစခန်းမှာအမှုဖွင့်တင်ကြားထားပါတယ်ရွေးကောက်ပွဲနေ့ရက်ကရက်ကြေးကော်မရှင်ဥက္ကဋ္ဌကနေမဲပေးသူတွေကိုတောင်းတစိတ်မှတစိတ်ထုဖို့ပြုတ်ဝက်မဲပေးခန်းတီလိုက်ပြောနေတာကိုတခြားကော်မရှင်ဖွဲ့ဝင်တွေကဟန့်တားထားတဲ့အပေါ်ကျေးရွာအုပ်ချုပ်ရေးမှူးကနေကော်မရှင်ဥက္ကဋ္ဌကိုဟန့်တားတဲ့အဖွဲ့ဝင်၃ဦးကိုမဲရုံကနေမောင်းထုတ်ခဲ့တာဖြစ်ပါတယ်ဒီလိုအခြေတင်ဖြစ်ပြီးအချိန်ကြန့်ကြာသွားတဲ့အတွက်ထောင်ထဲချတဲ့မဲပေးသူတွေမဲပေးခွင့်မရပဲအိမ်ပြန်သွားတဲ့အတွက်မဲပေးခွင့်ရှုံးရှုံးခဲ့ရတယ်ဆိုပြီးမွန်မျိုးသားပါတီကိုစလေလောင်းနိုင်ကန်လင်းနိုင်စိန်မြတ်မောင်နဲ့နိုင်အောင်ထေတို့ကတရားစွဲဆိုခဲ့တာပါ
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ဖက်မှာ DKBA ကနေထုတ်ပယ်ခံထားရတဲ့ဗိုလ်နားမကြအဖွဲ့နဲ့ကရင်နယ်ကြားစောင့်တပ် BGF တပ်ရင်း2019-2020တို့ကနေအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်နိုဝင်ဘာလ24ရက်နေ့ကကော့ကရိတ်မြို့နယ်တတန်ကူကျေးရွာအနောက်ဖက်တွတ်ကုန်းဒေသမှာဖြစ်ပွားခဲ့တာပါဒီပစ်ခတ်မှုမှာထိခိုက်မှုအခြေအနေမသိရသေးပေမဲ့ဒေသခံကျေးရွာသားတွေအနေနဲ့စိုးရင်ကြောက်လန့်နေပြီးရွာအပြင်မထွက်ရေးကြဘူးလို့လည်းခနေမူရွာသားတို့ကပြောပါတယ
်အခုသတင်းလောရီကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်မိုင်းရှုနဲ့ကျေးတီမြို့နယ်အတွင်းမှာရှိတဲ့ရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းတွေကိုမြန်မာတပ်မတော်ကနေနှစ်လနီးပါးထိုးစစ်ဆင်တိုက်ခိုက်တာတွေကြောင့်စစ်ဘေးဒုက္ခသည်တောင်းကျော်ဟာနေရက်ကနေစွန့်ခွာနေရပါတယ်။စစ်ဘေးသင့်ဒေသနဲ့စစ်ဘေးဒုက္ခသည်တွေရဲ့လက်ရှိအခြေအနေကိုတော့ဆိုင်းမွန်းကနေစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်။
မြန်မာတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော်တပ်စခန်းကိုစတင်တိုက်ခိုက်ခြင်းကလေးကမိုင်းရှူးမြို့နယ်နဲ့ဂျေတီမြို့နယ်တွင်ဂျေးရွာပေါင်း25ရွာကလူထုတွေနေရက်ကနေဆွန့်ခွာနေရတာပါစစ်ဘေးဒုက္ခတွေရေလိုက်လံကူညီပေးနေတဲ့ရှမ်းလူငယ်ကွန်ရက်ဦးဆောင်ကော်မတီဆိုင်စုကတိုက်ပွဲတွေကြောင့်စစ်ဘေးတင့်တူတွေစိတ်ရောဂါဝေဒနာအထူးခံစားနေရတယ်လို့သူကပြောပါတယ်
တောင်ပေါ်ဒီကမှာနေတိုင်းတိုင်းဆိုတော်တော်လေးကိုစိတ်ကြည့်ခိုက်ထားတယ်ကျွန်တော်တို့မင်းများနဲ့လေးငါးဆယ်ဆုံးဆိုသူတို့ကငိုယူပြီးတော့ဖြေတာကြပြီအဲ့လိုမျိုးပေါ့နော်တိုင်းကိုစိတ်ကြည့်ခိုက်ပြီးတော့အိုင်ဝမ်းနေတယ်ဥမာတချို့လူအိုဆိုအသက်100ကျော်အထိဒီလိုမျိုးတိုက်ပွဲကြီးထန်ထန်မကြုံဘူးသူတို့အနေနဲ့ဒီလိုဒုက္ခတွေဖြစ်လာလိမ့်မယ်ဆိုတော့ဘလို့မှမမျှော်လင့်ထားတဲ့အတွက်ကြောင့်သူတို့ပြောပြလို့မရတဲ့အခက်သူတို့ကစိတ်ဒုက္ခတွေအများကိုခံစားနေရတယ်ကျွန်တော်တို့မြင်ရတယ
်အော်တိုဘာလ3ပိုင်းကနေဖြစ်ပွားခဲ့တဲ့မြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြားတိုက်ပွဲတွေကြောင်းဒေသခံတောင်းချီကအိုးအိမ်ကိုဆွန့်ခွာနေကြရတယ်လို့ဒေတာတွင်စာတင်ကြောင်း18ကျောင်းကအကြောင်းသားထောင်ချီဟာလည်းပညာတင်ကြားခွင့်ဆုံးရှုံးခဲ့တယ်လို့ရှမ်းလူခွင့်ရေးအဖွဲ့တာဝန်ရှိသူတဦးဖြစ်တဲ့ယင်းဟန်ဖာကပြောပါတယ
်ခုချက်ဆိုတော့ CDS ဆံမဖြစ်တဲ့ချိန်ရောက်နေပြီလေခုကျောင်းပြိလိုက်တော့တင်ကြားမှုတွေကလည်းဆက်ပြတ်သွားတာပေါ့နော်နောက်ပြည့်ခေးတွေရဲ့ပုံစံတိုးတက်မှုတွေကလည်းတို့တဲ့ရပ်ကန့်သွားတာပေါ့
မိုင်းရှူမြို့ခံနန်းစင်ကတော့တိုက်ပွဲတွေအများဆုံးရပ်ဖို့မျှော်လင့်တယ်လို့ပြောပါတယ်
ဒီစစ်ပညာကြီးလားဆိုတာလည်းမျှော်လင့်ချက်လောက်ပဲရှိတယ်ကျမတို့ကဘာမှလည်းနိုင်ငံကြီးရသိပြီးတော့နားမလည်ဘူးပေါ့နော်ဒါပေမဲ့စိုးရိမ်ကိုကမှုတော့ရှိနေကြတာပါပဲ
တိုက်ပွဲတွေရှော့ချဖို့ရက်တန့်ဖို့ရှမ်းပြည်တပ်မတော် SSPP SSA နဲ့မြန်မာအစိုးရကိုယ်စားလှယ်တို့ရန်ကုန်မှာနေရက်ကြာတွေ့ဆုံခဲ့ကြပါတယ်တွေ့ဆုံမှုမှာစစ်ပေးရှောင်နေရတဲ့လူထုတွေရဲ့အရေးထက်စစ်ရေးနေရာအတာရဖို့ပဲတိကထားဆွေးနွေးလို့စစ်ပေးတည်နေတဲ့လူတွေအတွက်စိတ်ပူမိတယ်လို့ရှမ်းလူငယ်ကောင်းဆောင်ဆိုင်စုကပြောပါတယ
်အတိအကျတော့တပ်ပိုင်းဆိုင်ရာတို့နေရာရဖို့ပဲလောက်ပဲတို့ဆွေးနွေးကြတယ်လေဥမာနမ်းမြောက်ဖက်မှာဘသူနေမယ်တောင်ဖက်မှာဘသူနေမယ်ဘလို့နေမယ်ဆိုတာကတကယ်တမ်းကြီးရွာလူထုအတွက်ကမအင်းချမ်းနိုင်ဘူးပေါ့နော်
ရှမ်းပြည်တပ်မတော်နဲ့မြန်မာဆွေရတို့ဟာရန်ကုန်မြို့မှာနိုဝင်ဘာ23ကနေ24ရက်နေ့အထိနေရက်ကြာတွေ့ဆုံဆွေးနွေးမှုမှာ2012ခုနှစ်ကတဘောတူညီချက်ကိုဆက်လက်အကောင့်ထည့်ဖို့ပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲနိုင်ဖို့အပါအဝင်တပ်နေရာချထားဖို့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်
ဆက်ပြီးတော့နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲရလဒ်အရတက်လာမဲ့အနံ့ရ NLD အစိုးရသစ်လက်ထက်မှာတိုင်းရင်းသားတွေရဲ့အခမ်းကဏ္ဍကဘလောက်ထိအရေးပါနိုင်တယ်လဲတိုင်းရင်းသားတွေမျှော်မှန်းထားတဲ့အမျိုးသားတန်းတူရေးတွေကတော့တကယ်ဖြစ်လာနိုင်ပြီလားဆိုတာနဲ့ပတ်သက်ပြီး CRPP ခေါင်းဆောင်တဦးလည်းဖြစ်ချင်းဒီနယ်တီးတိမ်မြို့နယ်မဲဆန္ဒနယ်မြေကပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်အရွေးခံရတဲ့ဇူမီဒီမိုကရေစီအဖွဲ့ချုပ် ZCD ဥက္ကဋ္ဌပူတင်ရှင်ထံကိုနိုင်ကွန်းအိမ်ကနေမေးမြန်းထားတဲ့ဆက်သွယ်မေးမြန်းချက်ကိုကြားကြားရမှာပါရှင်
။ဟုတ်ကဲ့မင်္ဂလာပါဥက္ကဋ္ဌကြီးခင်ဗျာ။ဒီလာမယ့်အစိုးရတက်လက်ထက်မှာတိုင်းတားလူရဲ့ခန့်ကန္တာဘယ်အထိအရေးပါနိုင်မယ်လို့ထင်ပါလဲခင်ဗျာ။
ရတော့နိုင်ငံပါတီပေါ်မှာမူတည်တယ်သူအာနာဆင်းစနစ်နဲ့လုံးနေတဲ့အချိန်ခါမှာဒီတိုင်းသားတွေနဲ့အန်တရီယာပူးပေါင်းပြီးတော့ကျွန်တော်တို့တိုက်လာခဲ့ပါတယ်။ထောင်လက်ချင်းကြီးပေါင်းများစွာအထင်ကြီးခံကြရပါတယ်။ဒီဟာလေးကိုသူထက်စဉ်းစားမယ်ဆိုရင်လုံးစီရတယ်အများကြီးရှိပါတယ်ဒီအမေရပါတီကအတူတကျဟိုလေခံစားမိကြတယ်ဒီတိုင်းသားအုပ်စုတွေကိုဒီတိုင်းမထားတဲ့နဲ့ဒါကိုပြန်ပြီးရေယူဆက်နေခင်တော့သူတို့ကဖြည်းဖြည်းချင်းပြပြမှုလူလေးမယ
်။ဒီလက်ရှိအချိန်ထိတော့ NLD အနေနဲ့ပေါ့နော်တိုင်းသားရေးနဲ့ပတ်သက်ပြီးတိကျတဲ့မူ policy တရားဝင်ချပြတာမျိုးမရှိသေးဘူးလို့လည်းဒီပြောဆိုမှုတွေရှိနေတော့က80နိုင်ငံရေးဥဆောင်မှုခန်းကဏ္ဍတွေမှာတိုင်းသားတွေပါဝင်နိုင်ဖို့မျှော်လင့်နိုင်ပါသလားခင်ဗျာ
ငါတို့ကနိုင်ငံရဲငါတို့တဘောပဲလို့သူတို့ရှိလို့ရှိတော့ဒါသူတို့တဘောပဲပေါ့ဒါကျွန်တော်တို့ကဘာမှပြောပွင့်ခွင့်မရှိပါဘူးဒီလိုအောင်ပြလာတဲ့အခါမှာငါတို့ကဒီလိုပဲကြောက်ဘူးတယ်ဆိုလို့ရှိရင်နေရာတွေကိုပြန်ပြီးသတိရမယ်ဆိုလို့ရှိရင်တော့အလုံးထက်စဉ်းစားပြီးတော့နေရာတွေဘာတွေပြင်နိုင်ကြဖို့တော့သိမှာပေါ့ဗျာ
နောက်တစ်ခုကတိုင်းသားတွေမျောမှန်းတဲ့ဒန်းလူရေးနဲ့ဖက်ဒရယ်ပြည်ထောင်စုဆိုတာဒီအစိုးရသိလက်ထက်မှာဖြစ်ပေါ်လာနိုင်မလားခင်ဗျာအဲ့ဒီပေါ်မှာသုံးသပ်ချက်လေးပြပါဦး
ကျွန်တော်တို့ပြည်ထောင်စုဖွဲ့စည်းတာကဒီဖက်ဒရယ်ပြည်ထောင်စုလူကြီးလုံးဖွဲ့စည်းကြတာပဲကျွန်တော်တို့ပူးပေါင်းပြီးဖက်ဒရယ်အနေနဲ့ကျွန်တော်တို့ပြည်ထောင်ရေးပြီးတော့ကောင်းမယ်ဆိုတဲ့အမိနည်းနဲ့ကျွန်တော်တို့ရည်ရွယ်ထားတဲ့အတိုင်းဖြစ်မှာလို့အခုချက်ချင်းကျွန်တော်တို့မင်းလေးရင်းနှီးနှီးနဲ့စူးစားဖို့ကဒါအဲ့လိုဘုတော်အဖန်ဆုံးဖြစ်တယ်ဒီလိုနဲ့မဖြစ်ပါဘူးဘုရားကဒါအမြဲတည်ရကုန်ပါပဲ
ဟုတ်ကဲ့နှစ်ပေါင်း60ကျော်ကြာဖြစ်နေတဲ့ပြည်တွင်းစစ်ကြေးဆုံးသက်နိုင်ဖို့ပေါ့နော်အခုတက်လာမဲ့အစိုးရတိတ်ကဘာတွေလှုပ်ဆောင်သင့်တယ်လို့ထင်မြင်ပါလဲခင်ဗျာ
ကိုအချင်းချင်းတိုက်ကြည့်ကြတာတော့အဲကြောင့်လေအမိကဆရာလို့ရှိလို့ပြတာဗျာဆရာရမှုပြည်တွင်းရဲ့အတိုင်းမဖြစ်လို့ဖြစ်အောင်စဉ်းစားနေလို့နဲ့လားရှင်းနေတယ်အဲ့ဒီကျွန်းကြီးကိုရှင်းနေချင်းတော့အလုပ်ပြနေတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့အခုလို့ဖြေကြားပေးတဲ့အတွက်ဇူမီတီမူဂရစီဘွဲ့ချုပ်ဥက္ကဋ္ဌပူကျင်းရှင်းထန်ကိုကျေးဇူးတူတင်ရှိပါတယ်ခင်ဗျာ
ခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါ
ချင်းပြည်နယ်ဟာခါမျိုးကနေအိမ်တစ်ခုမှာပြင်းထန်တဲ့ပောက်ကွဲမှုတရဖြစ်ပွားခဲ့မှုကြောင့်လူ6ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်
။တရရှိတွေအခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။မြေကြားဒေသသတင်းတောက်တွေစူးစီးတင်ပြထားတဲ့တိုင်းရင်သတင်းလာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ဒီအစီအစဉ်နဲ့အတူ VOA ကထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကို VOA Internet Website လိပ်စာ www.bamis.voanews.com မှာအသံနဲ့နားဆင်နိုင်တယ်လို့စာနဲ့ပါဖတ်လို့ရပါတယ်။ VOA American တိုင်းရဲ့ Charlie နေ့မြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါခင်ဗျာ။ကျွန်တော်ရဲ့အစီအစဉ်နဲ့မကြာခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာသတင်းကျဉ်းချုပ်ကိုကြော်ကြော်သိမ်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ပြည်ထောင်နိုင်ငံပါတီမျိုးတော်ကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက် IS စစ်သွေးကြောဘက်ကိုတိုက်ခိုက်ရေးနိုင်ငံတကာညွန်မောင်းဘက်ကိုချက်တွင်ဖို့အနောက်မှမိနိုင်ငံတွေဒီကနေ့ဆက်ပြီးတောင်းအပ်ပေးနေကြပါတယ်။ Syria က IS စစ်သွေးကြောတွေကိုညွန်မောင်းဖွဲ့လေကြောင်းတိုက်ခိုက်မှုမှာပူးပေါင်းပါဝင်ဖို့ရာအခုမဟုတ်ရင်ဘယ်တော့လဲလို့မေးခွန်းထုတ်ပြီးတော့ညွန်မောင်းဖွဲ့နဲ့ပူးတွဲတိုက်ခိုက်ဖို့ဗီဒီယိုဝန်ကြီးချုပ် David Cameron ကလွှတ်တော်မှာတင်ပြပါတယ်။ဒီတော့ဒီမှာပဲပြင်သစ်သမ္မတ François Hollande ဟာဒီကနေ့ရုရှားနိုင်ငံကိုသွားရောက်ပါတယ်။ပြင်သစ်ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုမှာပူးပေါင်းပါဝင်ဖို့ရုရှားသမ္မတ Vladimir Putin ကိုသူကဆွဲဆောင်စည်းရုံးဖို့ကြိုးစားနေတာပါ။တူရကီစီးရီးယားနယ်စပ်နာမှာဒီတိုင်းပဲအစောပိုင်းကရုရှားတိုက်လေယာဉ်တစ်စင်းကိုတူရကီကပစ်ချလိုက်ပြီးတဲ့နောက်ရုရှားနဲ့တူရကီကြားအပြင်းအထန်အပြန်အလှန်ပြောဆိုတာဒီကနေ့ထိဆက်ဖြစ်နေတော့ပါပဲ။လေယာဉ်ကိုပစ်ချလိုက်တဲ့ကိစ္စသူ့နိုင်ငံကတောင်းပန်မှာမဟုတ်ဘူးလို့ CNN ရုပ်သံသတင်းဌာနနဲ့မေးမြန်းခန်းတစ်ခုတွင်တူရကီသမ္မတ Recep Tayyip Erdogan ကပြောသွားပါတယ်။တောင်းမှမလိုအပ်သူရှိတယ်ဆိုရင်အဲ့ဒါကျွန်တော်တို့တော့မဟုတ်ဘူးတင်ပါတယ်ကျွန်တော်တို့လေပိုင်းနဲ့တဲကိုချိုးဖောက်ဝင်ရောက်သူတွေကသာတောင်းပန်ဖို့လိုအပ်သူတွေဖြစ်ပါတယ်လို့သမ္မတအာဒူဝန်ကပြောပါတယ်နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့ထောင်ချထားတဲ့အသက်82နှစ်အရွယ်တရုတ်စာနာကျင်းသမားတူကိုဆေးကုသဖို့ဆိုပြီးတရုတ်အာဏာပိုင်တွေကပြန်လွှတ်ပေးလိုက်ပါပြီသတင်းစာဆီယာမားကောင်ယူရဲ့ထောင်ဒဏ်ကို9နှစ်ကနေ9နှစ်ထိတရားရုံးတစ်ခုကဒီကနေ့ short ချလိုက်အပြီးနိုင်ငံပိုင်တွင်မှာပဲသူ့ကိုပြန်လွှတ်ပေးလိုက်တဲ့အကြောင်းနိုင်ငံပိုင်သတင်းဌာနကနေကြေညာတာပါကောင်းဟာနှလုံးရောဂါခံစားနေရတာမို့စေကုသမှုခံယူဖို့ပြန်လွှတ်ပေးရေးဆက်ကြိုးစားသွားမယ်လို့တရားရုံးစုမတ်ချက်ထွက်ပြီးတဲ့နောက်သူ့ရဲ့ရှေ့နေတွေကပြောခဲ့ပါသေးတယ်။1989ခုနှစ်မှာတရားမှန်ရင်မြင်ဆန္ဒပြပွဲကိုအစိုးရကနှိမ်နင်းဖြိုခွဲလိုက်ပြီးတဲ့အချိန်တုန်းကလည်းနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုဆိုတဲ့စွဲချက်နဲ့ပဲကောင်းဟာကိုထောင်ဒဏ်6နှစ်ချမှတ်ခဲ့ပူပါတယ်။ကိုရီးယားနိုင်ငံသားဆက်ဆံရေးပြန်ကောင်းလာအောင်လုပ်ဖို့ရည်ရွယ်တဲ့ဆွေးနွေးပွဲတစ်ခုရဲ့အကြောင်းအရာတွေကိုချမှတ်ဖို့မြောက်တောင်မြောက်ကိုရီးယားနိုင်ငံတာဝန်ရှိသူတွေရဲ့လုပ်ငန်းအဆင့်ဆွေးနွေးပွဲကိုဒီကနေ့လုပ်ပါတယ်။လေလဆင်တောင်ဝင်ရှိသူတွေရဲ့စီဝေးကိုပန်မွန်ဂျုံအပြည့်အကျေးရွာမြောက်ကိုရီးယားပဲချမှာလို့တာပါဒီကနေ့ဟာဖြင့်အမေရိကန်ပြည်ထောင်စုမှာကျေးဇူးတော်နေ့အထိမ်းအားလည်းရဖြစ်ပြီးမိသားစုတွေစုံတွေ့ကြဆောက်တောက်ကြဆော့စည်းနဲ့လိုက်ရောင်းနာတွေကိုလိုက်ဝေကြတဲ့နေ့ဖြစ်ပါတယ်သမ္မတဘရက်အိုဘားမားကသူ့ရဲ့တရင်ပတ်စင်မင်းကွန်းထဲမှာတော့ပြည်သူတွေကိုပြောရွှင်ပွဲရကျေးဇူးတော်နေ့ဖြစ်ပါစေလို့ဆုမွန်ကောင်းတောင်းပေးခဲ့ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုကျော်ကျော်တင်ကကြီးညာခဲ့တာပါခင်ဗျာဒီကနေ့ည VOE အစီအစဉ်တွေကတော့ဒီလောက်ပါပဲဒီညာပိုင်းအစီအစဉ်ထုတ်လို့ရေးမှုက Mac Computer ဖြစ်ပြီးအတန်ဖန်း Engineer ကတော့ Cedric Franklin ဖြစ်ပါတယ်ကျွန်တော်ကတော့အောင်ပါ VOE American တန်ကနေ Chatterbury နေ့ညအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line meter 24 32 25 50လောက်ကနေထုတ်လွှင့်ခဲ့တာပါသောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.